Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2018ခုနှစ်မလ23ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line to meter 1925 32 line meter 190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်ဒီမှာခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါအင်္ဂါညပိုင်းသတင်းတွေကိုတော့မအီတန့်စင်နဲ့အတူချင်းညာပြီးသွားမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကိုဒီကနေ့ပဲယာရုကနေဖယ်ရှားလိုက်ပြီးတော့သူနေရာမှာအမေရိကန်ဘိုးထောင်လိုင်း Agency CIA အကြီးအကဲ Mike Pompeo ကိုအစာထိုးခန့်အပ်လိုက်ပါတယ်ရုရှားသရှိုဟောင်းနဲ့သမီးဖြစ်သူတို့ကိုအစိမ့်နဲ့တိုက်ခိုက်မှုမှာရုရှားတို့နောက်ကွယ်ရနေပါဝင်ပတ်သက်နေတယ်ဆိုတာဖြစ်နိုင်ခြင်းအများကြီးရှိတယ်လို့ဗြိတိန်ဝန်ကြီးရော Theresa May ကပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေအတွင်းမှာနိုင်ငံကအဆင့်ရာသုံးမှုမြောက်တဲ့လို့ရတဲ့ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂထိပ်တန်းရာရှိတယောက်ကပြောကြားလိုက်ပါတယ်ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ
ဒီကနေ့ညပိုင်းသတင်းလွှာလေးဆက်သွယ်မြန်မြန်ချက်တွေထဲမှာတော့မြန်မာပြည်အတွင်း Facebook လူမှုကွန်ရက်ကနေပြီးအမုန်းစကားတွေဖြန့်နေတဲ့အန်ဒီယန်နဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ကအခုလိုပြောပါတယ
် I think it was used to messages but we know that the ultranationalist Buddhists have
Miss Yanhili ရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်တိုက်ခိုက်ဖြက်ဆီးခံထားရတဲ့ပူတာကိုမြကြီးနာလန်ပြန်လည်ဖွင့်လှစ်ပြေဆွတ်တပြီဖြစ်လို့အစမတန်တက်နေတဲ့73စီဈေးတွေကျလာပါတယ်စီရေးပြိပက္ခရှိတဲ့မွန်နဲ့ကရင်လက်နက်ကိုင်တိုက်ရဲသားနှစ်ဖွဲ့တို့ဒီကနေ့တွေ့ဆုံပြီးစီရေးအရှိန်လျှော့ဖို့တဘောတူလက်မှတ်ရေးထိုးခဲ့ပါတယ်နိုင်ငံတကာရေကာတာစက်ကျင်ရေးနေအခမ်းအနားကိုမြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အတော်များများကပူးပေါင်းပြီးတော့နေရာအတော်များများမှာကျင်းပခဲ့ပါတယ်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင်
အမေရိကန်နိုင်ငံသား UNG Rex Tillerson ကိုဒီကနေ့ပဲယာရုကဖယ်ရှားလိုက်ပြီးသူ့နေရာမှာအမေရိကန်ဘိုးထောက်လိုင်း Agency CIA အကြီးအကဲ Mike Pompeo ကိုအစာထိုးခန့်အပ်လိုက်ပါတယ်။ဝန်ကြီး Tillerson နေရာမှာတာဝန်ယူမဲ့ CIA ညင်ကြားရေးမှူးနေရာမှာတော့ပထမဆုံးအမျိုးသမီး CIA အကြီးအကဲဖြစ်တဲ့ Gina Haspel နဲ့အစာထိုးလိုက်တာပါ။ဝန်ကြီး Tillerson ကိုအခုချိန်မှာယာရုကနေဖယ်ရှားလိုက်တာဟာသမ္မတ Trump အနေနဲ့လာမယ့်မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမှုတွေနဲ့လက်ရှိတွားနေတဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေမတိုင်ခင်လူသစ်တွေနဲ့အစားထိုးလုပ်သွားခြင်းဒါဖြစ်တယ်လို့အင်မီရောကြီးတန်းတာဝန်ရှိသူတူကဒီကနေ့မှပြောပါတယ်။ Rex Tillerson လုပ်ပေးခဲ့တာအတွက်ကျေးဇူးတင်ကြောင်းတဲ့ Gina Haspel က CIA ဖွဲ့ရဲ့ပထမဆုံးအမျိုးသမီးညင်ကြားမှုသစ်ဖြစ်တဲ့တာဝန်ယူသွားမှာဖြစ်တယ်လို့သမ္မတ Trump က Twitter ဆောင်မျက်နှာကနေအစောပိုင်းမှာပြောကြားခဲ့ပါတယ်။နိုင်ငံသားဝန်ကြီးဌာနရဲ့ဒုဝန်ကြီး Steve Goldstein ရဲ့အဆိုအရတော့ဝန်ကြီး Tillerson ဟာနိုင်ငံသားဝန်ကြီးဖြစ်ဆက်ပြီးရှိသွားဖို့စီစဉ်ထားတာဖြစ်ပြီးသူ့ကိုအခုလိုဖြုတ်လိုက်တဲ့အပေါ်မှာအံ့ဩနေခဲ့တယ်လို့လည်းပြောပါတယ်။ဒါပြင်ဝန်ကြီးတော်ဆာဟာသမ္မတ Trump နဲ့စကားပြောခဲ့တာမရှိသလိုသူ့ကိုဘာကြောင့်ဖြုတ်ပြစ်လိုက်သလဲဆိုတာကိုလည်းမသိဘူးလို့သူကဆက်ပြောပါတယ်။သမ္မတ Trump နဲ့ Mr. Tillerson တို့ဟာကိစ္စရဲ့အတော်များများနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့လပိုင်းတွေအတွင်းသဘောထားကွဲလွဲမှုတွေဖြစ်ပေါ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဘက်ကဝင်ရောက်နှောင့်ယှက်တာရှိခဲ့ပေမဲ့လည်းထရမ့်ရဲ့မဲဆွယ်စီယုံရဲ့အဖွဲ့နဲ့ပူးပေါင်းကြံစည်ရတော့မရှိဘူးလို့အောက်တိုဘာစုံစမ်းစစ်ဆေးကော်မတီကတင်းလာနေမှာကြေညာလိုက်တဲ့ပေါ်သမ္မတထရမ့်ကအောင်ပွဲခံပြောဆိုလိုက်ပါတယ်။ Republican တို့ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မတီကဒီကိစ္စကိုအလေးနက်ထားပြီးတော့စုံစမ်းစစ်ဆေးမှုမလုပ်ခဲ့တဲ့အတွက်ဒါဟာအမေရိကန်ပြည်သူကိုအကာအကွယ်မပေးနိုင်တဲ့လို့ရဲဆိုပြီးတော့ Democrat တို့ကပြင်းပြင်းထန်ထန်ဝေဖန်နေကြမှာပဲ။ဒီကြေညာချက်ကိုသမ္မတထရမ့်က Twitter စာမျက်နှာပေါ်မှာစာလုံးကြီးတွေနဲ့ရေးသားပြီးတော့အဝေးခံလိုက်တာပါ။သမ္မတထရမ့်ကသူ့ရဲ့မဲဆွယ်စီယုံရဲ့အဖွဲ့ကဘလို့အမားမျိုးမှမလုပ်ခဲ့ဘူးလို့လည်းထလောင်းပြောဆိုထားပါတယ်။လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီရဲ့ဆုံးဖြတ်ချက်ကရုရှားအရေးစုံစမ်းစစ်ဆေးမှုတွေကိုဟန်တာနှောက်ယှက်တဲ့နောက်ဆုံးလွှတ်ရတစ်ခုဖြစ်တယ်လို့အလွှတ်တော်ဒီမိုကရက်တစ်ခေါင်းဆောင်နန်စီပလိုစီကပြောပါတယ်။ထရမ့်ရုရှားရှုပ်တော်ပုံနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားနဲ့ရုရှားနိုင်ငံသားတချို့ကိုဆွဲချက်တင်တာဒါမှမဟုတ်အပြစ်ရှိကြောင်းအမိန့်ချမှတ်ထားပြီးဖြစ်တယ်လို့အမေရိကန်ဒီမိုကရေစီရေးမှာရုရှားတို့ဝင်ရောက်နှောက်ယှက်မှုတွေကတင်းနေတခြားပိုးပြီးတော့ရှင်းလင်းလာနေပြီးတော့အပြည့်မရှိတဲ့မိကုတွေပုံများလာနေတယ်လို့လည်းနန်စီပလိုစီကပြောပါတယ
်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ဟာအာဖဂန်နစ္စတန်နိုင်ငံကိုချိုးတင်ချေညာခြင်းမရှိဘဲဒီကနေ့မှတွားရောက်ခဲ့ပြီးတော့အာဖဂန်ဆိုးရွားနဲ့တိုက်နေတဲ့တာလီဘန်သဘုံတွေကအယူဆသဘောထားမတူတဲ့အဖွဲ့ငယ်လေးတွေဟာ16နှစ်ကြာတိုက်နေတဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးကိစ္စဆေးဆက်ဆွေးနွေးဖို့စိတ်ဝင်စားတယ်လို့ဖော်ပြလာကြောင်းသူကပြောကြားလိုက်ပါတယ်။ ကာကွယ်ရေးဝန်ကြီးမတ်တစ်ဆာတာလီဘန်တွေနဲ့ညီညာရေးဆွေးနွေးဖို့လမ်းဖွင့်ပေးသွားမယ်အာဖဂန်သမ္မတအက်စရက်ဂါနီရဲ့အစီအစဉ်ကိုဆွေးနွေးဖို့အတွက်အာဖဂန်နိုင်ငံကိုတောင်းရောက်ခဲ့တာဖြစ်ပြီးတော့ကဘူးမျိုးကိုမရောက်ခင်အဲ့လိုပြောကြခဲ့တာပါတာလီဘန်သဘောအဖွဲ့အနေနဲ့ဆွေးနွေးပွဲသကဝိုင်းမှာထိုင်ပြီးအကုန်လုံးကိုတထိုင်တဲ့အခြေအနေဆွေးနွေးဖို့ကတော့တိတ်မဖြစ်နိုင်ဘူးလို့ဝန်ကြီးမတ်တစ်ကပြောပါတယ်တာလီဘန်သဘောတွေဟာအရင်ကလည်းညီညာရေးသဘောတူညီမှုရနိုင်ဖို့အတွက်ဆွေးနွေးမှုတွေလုပ်ဖို့ကမ်းလှမ်းခဲ့ကြောင်းဒါပေမဲ့အမေရိကန်နဲ့တိုက်ရိုက်ဆွေးနွေးဖို့ကမ်းလှမ်းခဲ့တာကြောင့်ဝန်ကြီးမတ်တစ်ကဒါကိုလက်မခံဘဲပယ်ချခဲ့ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့အာဖဂန်ဆိုးရွားကိုဥဆောင်စေခြင်းပြီးတော့ငြိမ်းချမ်းရေးနဲ့ပြည်လဲတင်မြှင့်ရေးချိုးဖောက်မှုလုပ်ငန်းစဉ်တွက်လိုအပ်တာတွေကိုပံ့ပိုးပေးစေချင်တယ်လို့လည်းသူကသတင်းနောက်တွေကိုပြောပါတယ်အာဖဂန်ဆိုးရွားနဲ့တာလီဘန်ကြားမှာနိုင်ငံရေးအရပြည်လဲတင်မြှင့်နိုင်တာကသာအာဖဂန်နိုင်ငံအတွက်အလုံးစုံအောင်မြင်မှုရပြီးတော့ကိုယ်လုံခြုံရေးကိုကိုယ်ကိုင်တွယ်ဖြည့်ရှင်းနိုင်မှာဖြစ်တယ်လို့ဝန်ကြီးမတ်တစ်ကပြောပါတယ်ခင်ဗျာ
ရုရှားတချို့ဟောင်းစာဂေးစကရီပန်နဲ့တမိဖြစ်သူယူလီယာတို့ကိုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့လို့ရမှာရုရှားတို့နောက်ွယ်ကနေပါဝင်ပတ်သက်နေတယ်ဆိုတာဖြစ်နိုင်ခြင်းအများကြီးရှိတယ်လို့ဗီဒီဝင်ကြီးချုပ်ထရီဆာမေကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကအင်္ဂလန်တောင်ပိုင်းဆဲလ်စ်ဘရီမြို့မှာအယုံကျော်ကိုထိခိုက်စေတဲ့အစိမ့်နဲ့တိုက်ခိုက်ခံရတဲ့အတွက်သူတို့နှစ်ယောက်ကိုဆွေးနွေးရတဲ့အခြေအနေနဲ့ဆေးရုံတင်ထားရတာပါအခင်းဖြစ်ပွားတဲ့နေရာကိုတော့ဇီဝဓာတုလက်နက်ဆိုင်ရာပညာရှင်အဖွဲ့တွေက24နာရီပတ်လုံးကြည့်ရှုစစ်ဆေးနေပါတယ်တိုက်ခိုက်တဲ့နေရာမှာအုံပြခဲ့တဲ့အစိတ်ဟာ Novichok လို့ခေါ်တဲ့စစ်တပ်သုံးအဆင့်အာယုံကျော်ထိခိုက်စေတဲ့အစိတ်ဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဆာမေကအောက်လွတ်တော်မှာတင်းတန်နေတော့ကပြောကြားလိုက်ပြီးတော့ဒါဟာရုရှားဆိုရဘက်ကဗြိတိန်နိုင်ငံကိုဆန့်ကျင်တဲ့တိုက်ရိုက်ကျူးလွန်တဲ့လုပ်ရလားဒါမှမဟုတ်ဒီလိုကြောက်စရာကောင်းတဲ့အစိတ်ကိုရုရှားဆိုရကတခြားလူတွေရဲ့လက်ထဲရောက်သွားအောင်ခွင့်ပြုလိုက်တဲ့လုပ်ရလားဒီနှစ်ခုတည်းကတစ်ခုခုဖြစ်ရမယ်လို့ဝန်ကြီးချုပ်မေကပြောပါတယ် Novichok အစိတ်နဲ့ပတ်သက်ပြီးတော့အင်္ဂါနေ့နောက်ဆုံးထားပြီးတုံ့ပြန်ဖို့ဝန်ကြီးချုပ်မေကတောင်းဆိုထားပါတယ်တကယ်လို့ယုံကြည်လက်ခံနိုင်လောက်တဲ့တုံ့ပြန်မှုမရခဲ့ဘူးဆိုရင်ရုရှားကဗြိတိန်အပေါ်အင်အားတရားမဝင်အသုံးပြုခဲ့တယ်လို့ယူဆရမှာဖြစ်တဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်ရုရှားတယုံကတော့ဗြိတိန်ဟာအနေနဲ့ကစားနေတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ဗြိတိန်ကတော့အနောက်မဟာမိတ်တွေရဲ့ထောက်ခံမှုရဖို့လုပ်နေပြီးတော့တကယ်လို့လိုအပ်လို့ရှိရင်နေတိုမြောက်အတ္တလန္တိတ်စစ်စာချုပ်ပုံမှန်5အတိုင်းပူးပေါင်းကာကွယ်မှုလုပ်ဖို့တောင်းဆိုတောက်ခံသွားမှာဖြစ်ပါတယ်နေတိုအဖွဲ့ရဲ့စစ်စာချုပ်အရာအဖွဲ့ဝင်နိုင်ငံတစ်ခုကိုတိုက်ခိုက်ရင်ကျန်တဲ့နိုင်ငံတွေအားလုံးတိုက်ခိုက်တာဖြစ်တယ်လို့သတ်မှတ်ထားတဲ့အတွက်ကျန်တဲ့နိုင်ငံတွေကလည်းဒေသအတွင်းမှာလုံခြုံရေးကိုပြန်ထိန်းသိမ်းဖို့အတွက်အတူတကွလှုံ့ဆော်ကြဖို့အဖွဲ့ဝင်နိုင်ငံတွေကသဘောတူထားရတယ်ဖြစ်ပါတယ်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဖြူရီကနေအင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရခိုင်ပြည်နယ်ကပဋိပက္ခတွေအထွေမှာနိုင်ငံတကာအဆင့်ရာဇဝမှုမြောက်တဲ့လုပ်ရည်တွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂထိပ်တန်းအရာရှိတယောက်ကပြောကြားလိုက်ပါတယ်။ရွန်ဂျာမွတ်စလင်တွေပေါ်မှာတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုအာရမပြုကျင့်မှုခွဲခြားဆက်ဆံမှုစတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်ပြီးရှင်းလင်းဖယ်ရှားဖို့ကြိုးပမ်းခဲ့တဲ့သတင်းချက်လက်တွေရရှိခဲ့ကြောင်းလူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးကုလသမဂ္ဂအထူးကိုယ်စားလှယ်အာရမဂျန်ကသတင်းတပတ်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အဆုံးသတ်အဖြစ်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့ပါတယ်။ဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေကိုတပ်တွေပြနိုင်ပြီးဆိုရင်တော့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်နိုင်ကြောင်းလည်းသတိပေးခဲ့ပါတယ်။လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝမှုဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းမဆုံးဖြတ်နိုင်သေးခင်မှာလည်းလက်ရှိကြုံတွေ့နေရတဲ့အချက်တဲကိုအချိန်မဆိုင်ပဲဖြစ်ရှင်းဖို့လိုအပ်တဲ့ကြောင်းတိုက်တွန်းခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂတ်စ်လနောက်ပိုင်းကလုံခြုံရေးကိစ္စကန်တွေကိုစီးနှင်းတိုက်ခိုက်ခဲ့တဲ့ ARS ၏အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာကစွပ်စွဲထားပါတယ်မြန်မာစစ်တပ်ကတော့နိုင်ငံတကာကစွပ်စွဲနေလို့လူခွင့်ချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပြီးတော့လူခွင့်ချိုးဖောက်မှုကျူးလွန်သူတပ်ဖွဲ့ဝင်တချို့ကိုလည်းအေးအေးယူတာတွေလုပ်ခဲ့တာပါကုလသမဂ္ဂအစင်းမြင့်တာဝန်ရှိသူတွေနဲ့လူခွင့်လှုပ်ရှားသူတွေကတော့ရခိုင်ပြည်နယ်ကလူခွင့်ချိုးဖောက်မှုတွေဟာကြီးမားတဲ့ရာဇဝမှုမြောက်တဲ့လုပ်ရည်တွေဖြစ်တာကြောင့်နိုင်ငံတကာဆုံးသတ်စစ်ဆေးဖို့ကိုလည်းတိုက်တွန်းနေကြတာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားပြောဆိုထားတဲ့အတိုင်းနျူကလ িয়ার လက်နက်အစီအစဉ်ရစဲမဲ့အရေးလက်တွေ့ဆောင်ရွက်ဖို့အတွက်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတောင်းဆိုလိုက်ပါတယ်။တောင်ကိုရီးယားအမျိုးသားထောက်လှမ်းအကြီးအကဲဆုန်ဟူးနဲ့ဝန်ကြီးချုပ်အာဘေတို့ဒီကနေ့ဒိုချိုမြို့မှာတွေ့ဆုံပြီးခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ တောင်ကိုရီးယားမျိုးသားထောက်လှမ်းအကြီးအကဲဆွန်ဟူးနဲ့အမျိုးသားလုံခြုံရေးအကြီးအကဲချွန်ဦးယုံတို့ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျိုအွန်းနဲ့ဆွေးနွေးဖို့ပြီးခဲ့တဲ့သတင်းပတ်တုန်းကမြောက်ကိုရီးယားကိုသွားရောက်ခဲ့ပါတယ်1980ပြည့်နှစ်တည်းတုန်းကမြောက်ကိုရီးယားတရှိုးတွေကိုလေ့ကျင့်ပေးဖို့ဆိုပြီးတော့မြောက်ကိုရီးယားကဖန်ဆီးခဲ့တဲ့ဂျပန်နိုင်ငံသားတွေအရေးကိစ္စကိုလည်းဖြေရှင်းလိုတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။မြောက်ကိုရီးယားကမစ်ဆိုင်စမ်းသပ်မှုကိုခေတ္တရည်နာထားမယ်လို့ကတိပေးထားပြီးတဲ့နောက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအုပ်အနေနဲ့နျူကလ িয়ার လက်နက်အစီအစဉ်အဆုံးသတ်ရေးတောင်ကိုရီးယားသမ္မတမွန်ဂျေအင်းနောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နဲ့တခြားနှစ်နိုင်ငံတွေ့ဆုံဆွေးနွေးပွဲတွေလှုပ်ဆောင်သွားဖို့သဘောတူညီထားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ကတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဧပြီလမှာတွေ့ဆုံမှာဖြစ်ပြီးတော့အမေရိကန်သမ္မတထရမ့်နဲ့မိသားစုမှာတွေ့ဆုံမှာဖြစ်ပါတယ်
။ဖိလစ်ပိုင်စစ်တပ်ဟာအမေရိကန်ပြည်ထောင်စုရဲ့ပြည်ပနိုင်ငံစစ်တပ်တွေကိုငွေကြေးထောက်ပံ့ပေးအစီအစဉ်ကနေတဆင့်ဒေါ်လာ14သန်းနီးပါးတန်ဖိုးရှိတဲ့မောင်းသူမဲ့ဒရုန်းယာဉ်တွေကိုဒီကနေ့မှလက်ခံရရှိခဲ့ပါတယ်။ Scan Eagle လို့နာမည်ပေးထားတဲ့မောင်းသူမဲ့ဒရုန်းယာဉ်6ဆင်းကိုမနီလာမြို့မှာဒီကနေ့ပြုလုပ်တဲ့အခမ်းအနားတွင်ပြသထားပြီးတော့နိုင်ငံတောင်ပိုင်းကစစ်သွေးကြွတွေကိုတိုက်တဲ့နေရာမှာသဘောတိုက်တဲ့နေရာနဲ့သဘောဘေးရန်နေရာတွေကိုရင်ဆိုင်တဲ့နေရာမှာအသုံးပြုဖို့အတွက်ဖြစ်တယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီး Delfin Lorenzana ကပြောကြားလိုက်ပါတယ်ခင်ဗျာ။
နီပေါ်နိုင်ငံရဲ့အစိုးရအဆုံးလေမတော်တဆဖြစ်မှုတစ်ခုဖြစ်တဲ့ခီးစေတင်လေပြကြမှုမှာတည်ဆုံသူရေအတွက်ဟာအခုနောက်ဆုံး50လောက်ထိတိုးလာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေနီပေါ်နိုင်ငံကိုပြန်တန်းလာတဲ့ဒီခီးစေတင်လေဟာကတ်မန်ဒူလေဆိပ်ကိုဆင်းဖို့ကြိုးစားနေချိန်မှာမိလောင်ပောက်ကွဲခဲ့တာပါ။လေမတော်တဆမှုကြောင့်တနင်္ဂနွေဝန်းနေခဲ့ရတဲ့အချိန်နီပေါ်ဝန်ကြီးချုပ်ကတ်ကာပရာဆတ်ရှာမာအိုလီကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာအခြေစိုက် US ဘင်္ဂလားဖြစ်ပါတယ်ဒီ US ဘင်္ဂလားလေးချောင်းအကြီးကဲအင်မရာအာဆစ်ကတော့ကတ်မန်နူလေးစိတ်ကလေးချောင်းထင်းသိမ်းဌာနကနေပြောဒီလေးရင်ဆင်းသက်ဖို့အတွက်အချက်ပြရမှာအမှားရွေးလုပ်ခဲ့တယ်လို့ဆွဆွဲခဲ့ပါတယ်ဒါပေမဲ့လည်းလေးရင်ကွေးတာဝန်ရှိသူကတော့လေးရင်မဆင်းခင်မှာအဆအဆအဆင်ပြေနေတဲ့အကြောင်းလေးမူးကပြောခဲ့တယ်လို့လည်းပြောဆိုထားပါတယ်
ပေါ်ဆိုင်ဝန်ကြီးချုပ်ရာမီဟမ်ဒါလာကာဇာကမ်းမြောင်ဒေသကိုမနေ့ကတွားရောက်ခဲ့စဉ်အတွင်းပောက်ကွဲမှုဖြစ်ပွားခဲ့တာကြောင့်သူ့ကိုတင်ဆောင်လာတဲ့ရင်နှန်းကကားအတော်များများနဲ့ထိခိုက်ပျက်စီးသွားခဲ့ပါတယ်။ပေါ်ဆိုင်ဝန်ကြီးချုပ်ရဲ့ရင်နှန်းဟာကာဇာကမ်းမြောင်ဒေသမြောက်ပိုင်းကိုဖျက်ချော်ဝင်ရောက်ခဲ့ပြီးနောက်အခုလိုပောက်ကွဲမှုဖြစ်ပွားခဲ့တာပါ။ကာဇာကမ်းမြောင်ဒေသကိုတော့ပါလက်စတိုင်းစစ်သွေးကြွအဖွဲ့ဖြစ်တဲ့ဟာမတ်စ်အဖွဲ့ကထိန်းချုပ်ထားတာပါ။ပါလက်စတိုင်းဝန်ကြီးချုပ်ဟမ်ဒါလာကတော့တစုံတရာထိခိုက်ဒဏ်ရာရခြင်းမရှိဘဲပောက်ကွဲမှုဖြစ်ပွားပြီးတိတ်မကြခင်မှာပဲရေစိုးတန်းစင်တဲ့ဆက်ယုံဖွံ့ဖွဲကိုတက်ရောက်ခဲ့ပါတယ်။မွန်ဂျီဂျိုရဲ့ဖာဒါပါတီကတော့ဒီပောက်ကွဲမှုဟာဟမတ်စ်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြောကြားလိုက်ပြီးဒါဟာတရေဘောကြောင့်တဲ့တိုက်ခိုက်မှုဖြစ်တယ်လို့လည်းပါလက်စတိုင်းသမ္မတမမ်မူအဘတ်စ်ရဲ့ပြောခွင့်ရကပြောကြားလိုက်ပါတယ်ခင်ဗျာ
။
အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရရနိုင်တဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်ရှင်။မြန်မာနိုင်ငံမှာ Facebook တုံးပြီးအမုန်းစကားတွေဖြန့်နေတဲ့ NDA နဲ့ပတ်သက်လို့ကုလသမဂ္ဂကြွန့်ကျင်သူတွေကသတိပေးလိုက်ပါတယ်။အစွန်းရောက်သဘောထားရှိသူတွေကလူနည်းစုတွေပေါ်မုန်းတီးလာအောင်လှုံ့ဆော်တာတွေကြဲကြဲပြန့်ပြန့်ဖြစ်လာနေတာဟာသတင်းအချက်အလက်ရရှိခွင့်အားနည်းချက်ကြောင့်လို့လဲမြန်မာသတင်းသမားတွေကမြင်ကြတဲ့အကြောင်းမတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာပြည်တွင်းမှာလူမှုကွန်ရက် Facebook ကိုတုံးပြီးရိုဟင်ဂျာတွေလူနည်းစုတွေအပေါ်ကိုအမုန်းတရားတွေလှုံ့ဆော်နေကြတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကမှတ်ချက်ပေးပြောဆိုလိုက်ပါတယ
်။ I think it was used to convey public messages.But we know that the ultranationalist Buddhists have
Facebook ကိုလူလူကြားမှာချိတ်ဆက်ဖို့တုံးလဲဆိုပေမဲ့လေဗုဒ္ဓဘာသာဝင်အစိုးရမျိုးချစ်တွေမှာသူတို့ကိုယ်ပိုင် Facebook အကောင့်တွေရှိတာပြီးတော့ရိုဟင်ဂျာတွေတခြားတိုင်းရင်းသားလူနည်းစုတွေအပေါ်မှာမုန်းတီးမှုတွေအကြမ်းဖက်မှုတွေကိုလှုံ့ဆော်နေကြတာပါ Facebook ကိုတုံးဖို့မူလရည်ရွယ်ချက်ထက်အခုခါမှာကြောက်ရွံ့စရာဖြစ်လာနေပါတယ
်မနေ့တနင်္လာနေ့ကသတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုခဲ့တာပါကုလသမဂ္ဂရဲ့လွတ်လပ်တဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ရဲ့အကြီးအကဲမာဇူကီဒါရုစမန်ကလည်းမြန်မာနိုင်ငံတွင်းအမုန်းစကားတွေပြန့်ပွားနေမှုမှာ Facebook ဟာအဓိကအခန်းကဏ္ဍကပါဝင်နေတယ်လို့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ် Facebook ကိုတုံးပြီးအမုန်းစကားတွေဖြန့်ဝေနေတယ်ဆိုတဲ့အပေါ်ပင်မြန်မာရဲ့အတွင်းရေးမှုဥဟန်ဇော်ကလည်းသဘောတူပါတယ
်ဟိုသူမျိုးပင်ရဲ့ဆံမျက်နှာတွေပေါ်မှာလူမိုးစကားလို့ဆိုတဲ့တကယ်တူပြောဆိုတဲ့ဟာတွေတွေ့ရတယ်ဆိုတာဟုတ်ပါတယ်ပေါ့နော်ဟိုအုပ်စုတစ်ခုပေါ့နော်အဖွဲ့တစ်ခုကနေပြီးတော့ဟိုဥတည်ပြီးတော့လုပ်နေတဲ့ဟာအကောင့်တူကြီးဖွင့်ပေါ့နော်အဲ့လိုမျိုးဖွင့်ပြီးတော့လုပ်နေတဲ့အားမျိုးတွေကျွန်တော်တွေ့ရတယ်ဆိုတဲ့ဟာတော့ဟို ဒီဆွေးနွေးပုံမှာကျွန်တော်တွေ့နေရတဲ့စာတော့မှတ်ပါတယ်
။ကုလသမဂ္ဂလူခွင့်ရအထူးကိုယ်စားလှယ်ကတော့လူမှုကွန်ရက် Facebook ဟာအစိုးရအာဏာပိုင်တွေရဲ့အစိတ်အပိုင်းတစ်ခုအနေနဲ့ဖြစ်နေတယ်လို့လည်းထောက်ပြသွားပါတယ်
။ Oh, everything is done through Facebook in Myanmar. People communicate through Facebook, but it's the government structures.
ညီမနဲ့ညီမတို့ Facebook ကနေတဆင့်အားလုံးလုပ်နေရပါလူတွေက Facebook ကနေတဆင့်ဆက်သွယ်ကြတယ် Facebook ဟာမြန်မာအစိုးရရဲ့အစိတ်အပိုင်းတစ်ခုလည်းဖြစ်ပါတယ်အစိုးရရဲ့သတင်းအချက်အလက်စင်တာပြည်သူကိုပြောချင်တဲ့သတင်းစကားကိုလည်း Facebook ကနေတဆင့်တင်ပြတာပါဒါကြောင့်မြန်မာပြည်သူလူထုကြားမှာရောအစိုးရဝန်ထမ်းတွေအတွက်ရော Facebook ကအင်မတန်မှအရေးကြီးတဲ့အစိတ်အပိုင်းကြီးဖြစ်နေပါတယ
် Facebook ပေါ်မှာအကောင့်အတုတွေစိတ်ကြိုက်ဖွင့်ပြီးလူလူချားမှာအမုံတရားတွေအကျန်းဖတ်မှုတွေဖြန့်ဝေနေနိုင်တဲ့အခြေအနေပိုပြီးဆိုးဝါးနေရတဲ့အကြောင်းရင်းကမြန်မာလူလူချားတရင်အချက်လက်ရပိုင်ခွင့်အားနည်းချက်ကြောင့်လည်းဖြစ်တယ်လို့ပင်မြန်မာရဲ့အတွင်းရေးမှူးဦးဟန်စောကထောက်ပြပါတယ
်ဒီလိုဖြစ်လာတဲ့အခါမှာတခုတွေ့ရတဲ့အားဖြင့်ဆိုတော့ right information မရှိတာရယ်နောက်ပြီး access information ကောင်းကောင်းမရှိတာရယ် right information ကောင်းကောင်းမရှိတာပေါ့နော်ဒီ information တခုကိုမှန်သလားမှားသလားဆိုတော့တကယ် source မှာသွားပြီးတော့မကြည့်နိုင်တဲ့အနေအထားတွေရှိတယ်သာတကယ်ပဲအစ်စ်လားအတူလားဆိုတဲ့ဟာကိုမခွဲခြားနိုင်တဲ့ဟာအဲ့ချက်တော့လည်းပ
ါကဘာတလွားအလွဲတကူချိတ်ဆက်ဆက်သွယ်နိုင်ရည်ရွယ်တဲ့လူမှုကွန်ရက် Facebook ပေါ်မှာအမုံတရားဖြန့်ဝေမှုမျိုးတွေးတဲ့တန်ယူအကြမ်းဖက်မှုတွေသတင်းမှားတွေအပါအဝင်လူမှုအတိုင်းဝိုင်းချမတင့်လျော့ဘူးလို့ Facebook ကဆုံးဖြတ်ရင်တော့ဒါတွေကိုဖျောက်ချအကောင့်တွေကိုပိတ်သိမ်းတာမျိုးတွေလှုံ့ဆော်နေတာပါဒါပေမဲ့ကျူးလွန်မှုတွေကို Facebook ကို report လုပ်မှာ Facebook ကစဉ်းစားသုံးသပ်တာဖြစ်ပါတယ်။ဒီလိုချိုးဖောက်မှုတွေကျူးလွန်မှုနဲ့ပဲဖုန်းတော်ကြီးဦးဝီရသူရဲ့ Facebook အကောင့်ကိုလည်းပိတ်သိမ်းခံခဲ့ရပါတယ်။ကုလသမဂ္ဂအရာရှိတွေရဲ့ Facebook အသုံးပြုမှုနဲ့ပတ်သက်ပြီးပြောဆိုချက်တွေကိုတော့ Facebook ရဲ့ပြောခွင့်ရသူကအမုန်းတရားတွေဖြန့်ဝေနေတာတွေကိုတားဆီးနိုင်ဖို့ကျွမ်းကျင်သူတွေအကူအညီနဲ့အတက်နိုင်ဆုံးစူးစမ်းနေတဲ့အကြောင်း AFP သတင်းဌာနကိုပြောဆိုခဲ့ပါတယ်။မြမအစိုးရပြောခွင့်ရသူဦးစော်ထေကတော့အားဆိုတဲ့အသုံးနှုန်းနဲ့ရိုဟင်ဂျာတွေကိုအတိုးကောက်ရည်ညွှန်းပြီး our lobbyists, our activists, our supporters တွေဟာလည်းကမ္ဘာတဝန်းသတင်းမှားတွေဖြန့်ချီရမှာ Facebook အပါအဝင် Internet လူမှုကွန်ရက်တွေကိုအသုံးပြုနေကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ်ရှင်။
မတင်ကြီးထိုက်ပြပြသွားတာပါရှင်အခုတော့မြစ်ချီနာပူတာကိုကာလန်ပြန်ဖွင့်ခဲ့တဲ့အတွက်73စီဆေးတွေကြာလာတယ်ဆိုတဲ့အကြောင်းပြောပြပါမယ်ကချင်ပြည်နယ်မြစ်ချီနာဆွန်ပရာဘွန်ပူတာကိုလမ်းပိုင်းတိုက်ခိုက်ဖျက်ဆီးခံရတာတွေပြန်လည်ပြုပြင်ပြီးဖြစ်လို့ကုန်တင်ရင်တန်းတွေစပြီးတော့သွာလာနေနိုင်ပြီဖြစ်ပါတယ်အခုလိုကာလန်ပြန်ပွင့်သွားတဲ့အတွက်ပူတာကိုမြို့မှာအဓိကရှားပါနေတဲ့73စီဆေးနှုန်းတွေလည်းပြန်ပြီးတော့ကျဆင်းလာနေပါတယ်လောလောဆယ်ရင်တန်းတွေသွာလာနေပြီမဲ့ဆိုင်ကယ်တွေကိုတော့လုံခြုံရေးအခြေအနေရကန့်သက်ထားပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင
်ဟုတ်ကဲ့ဇန်နဝါရီလကုန်ပိုင်းကလန်ဒန်တွေဖြစ်စည်းခံရတာကြောင့်အဆက်အသွယ်ပြတ်တောက်ခဲ့တဲ့မြစ်ကြီးနားဆွန်ပရာဘွန်ပူတာအိုလမ်းပိုင်းကိုမတ်လ9ရက်နေ့မှာပြန်လည်ပြုပြင်နိုင်ခဲ့ပြီး10ရက်နေ့မှာမြစ်ကြီးနားကနေပူတာအိုကိုကုန်တင်ရင်တွေစတင်သွားရောက်နိုင်ခဲ့ပြီဖြစ်ပါတယ်ဒီလိုကုန်စည်တွေတင်ပို့နိုင်ခဲ့တဲ့နောက်ပူတာအိုမြို့မှာ73စီဈေးနှုန်းတွေပြန်လည်ကျဆင်းလာပြီလို့ပူတာအိုမြို့ကန်တဦးကပြောပါတယ်
။ဆယ်ရက်နဲ့ရောက်တယ်။ကုန်စည်နှုန်းကဆက်စီနည်းနည်းကျောင်းတာ။ဆက်စီကအခုက9,800လောက်ရှိတယ်တစ်ကလောင်းကို။အရင်ဈေးသားတဲ့အချိန်ကတော့4,000ကျော်4,200တစ်ကလောင်း4,200ရှိတယ်ဗျာ။တခြားသောက်တော့မရှိတော့ဘူး။အရင်နိုင်ငံတွေကအလောင်းသားရဲ့အကြီးကြီးတွေကတော့ပြီးတော့ဟိုကမတက်ဘူးအခက်ခဲတော့ရှိတယ်။
ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပူတာအိုခရိုင်ဥက္ကဋ္ဌဦးချံကြုံစားကလည်းလက်ရှိအခြေအနေကိုအခုလိုပြောပါတဲ့
တောက်လျှောက်ဝင်နေတယ်တောက်လျှောက်ဒါကတော့တောက်လျှောက်ဝင်တယ်တမတော်ရင်တန်းပါတာရက်သက်ကားတွေလည်းပါတယ်ဒီကတော့ဒီဘုံကတော့$100တော့စားတယ်အလီလီဝင်တဲ့ခါကျတော့ဘယ်လောက်ဆိုတာကိုကပြောလို့မရစစ်တုံးစီများပါပဲစစ်တုံးစီကတော့တော်ကြသွားပါပြီစီတပလင်းကိုတလုံးပေါ့နော်စီတလုံးကတောက်အခုက1500ကျပ်သွားတယ်ကျားသားတော့ကုန်ပြောအနေချင်းအဲ့လိုကြတာတွေ့ရတယ်။ကိုလီတန်းဒီမနာတော့ပြည်သူလူထုအတွက်နိုင်ငံအတွက်ရှုချောင်သွားတယ်လို့နော်
။ February 23ရက်နေ့ကတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်ပြီး73စီနဲ့ကုန်စည်နှုန်းတွေမြင့်တက်ခဲ့တာကြောင့်ပူတာအိုဒေသခံပြည်သူ300လောက်ဟာလန်ဒဒားတွေဖြစ်စည်းတာကိုချက်ချင်းရပ်ဖို့ငင်းကြဲရေးအ мян တိဆောက်ဖို့နဲ့လန်ဒဒားနဲ့စစ်ရန်တရားတွေကိုဖြစ်စည်းတဲ့ KIA ကိုရှုံချကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ ကလန်ပိုင်းကိုပြန်လည်ပြုပြင်ပြီးအသုံးမပြုနိုင်ခင်ကတော့ပူတာအိုမြို့ကိုတမ်ဘရော်လီယင်နဲ့ကုန်ပစ္စည်း၅ချိန်တင်ပို့ခဲ့ရပါတယ်။လောလောဆယ်မှာတော့ရင်တန်းတွေတွာလာနိုင်ပေမဲ့လုံခြုံရေးအခြေအနေအရစိုက်ကယ်တွေတွာလာတာကိုကန့်တတ်ထားတယ်လို့ဦးချန်ဂျုံစားကစစ်ပြောပါတယ
်။စိုက်ကယ်တွေကလုံခြုံရေးအရသူကမပြုတဲ့အပိုင်းတွေတော့ရှိတယ်။ဘာလို့ဆိုရင်တပ်ပွဲတွေကဦးချန်ဂျုံစားမှလည်းနေပါတတ်မှုရှိတယ်တော့။ဗီဒူလူထုရဲ့ဟိုလုံခြုံရေးအရပေါ့ဗျာ။အဲ့ဒါလေးတွေတော့ရှိတယ်ပြီးတော့ సైకిల్ စစ်စေးနေပြတာတို့ကညာတို့ဆိုတာကအဲ့လိုပေါ့ဗျာဖောက်ခွေးရေးပစ္စည်းများပါမပါလုံခြုံရေးရစစ်တဲ့အပိုင်းတွေရှိ
ဒေတာကန်တွေကတော့လမ်းပန်းဆက်သွယ်ရေးဟာရေရှည်ကောင်းမွန်နေမယ်လို့မျှော်လင့်ထားကြပါတယ်မြစ်ကြီးနားဆွန်ပရာဘုံပူတာအိုလမ်းပန်းကလမ်းတံတားတွေဖြစ်စည်းတိုက်ခိုက်ခံရတာဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကတနိုင်းဒေတာမှာရွှေနဲ့ပရင်တူးဖော်တာကိုတမ်ရော်ကရှင်းလင်းခဲ့တဲ့အတွက်လက်တုံပြန်တာဖြစ်ကြောင်းတမ်ရော်ကသတင်းထုတ်ပြန်ထားပါတယ်KIA ဘက်ကတော့တမရော်ကထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်စီရေးလိုအပ်ချက်အရဆောင်ရွက်ရတာဖြစ်ကြောင်းတုံ့ပြန်ထားပါတယ်
။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။မကြသေးခင်ကစီရေးတင်မှမှုတွေကြုံခဲ့ရတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီနဲ့ကရင်အမျိုးသားအစည်းအရုံးတို့ပြည်ပခန့်တွေဖြည့်ရှင်ဖို့ဒီကနေ့ဖရားသုံးစုမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံမှုအတွင်းနှစ်ဖက်စီရေးအရှိန်ချော့ချဖို့နဲ့အောက်ခြေအဆင့်ကိုပြန်လဲချပြဖို့နှစ်ဖက်ကိုယ်စားလှယ်ခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်။ကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မွန်ပြည်တက်ပါတီနဲ့ KNU ကရင်မျိုးရာစီယုံကိုယ်စားလှယ်အဖွဲ့တို့ဒီကနေ့တွေ့ဆုံဆွေးနွေးမှုအရနှစ်ဖက်သဘောတူညီချက်တွေကိုတော့မွန်ပြည်တက်ပါတီကိုယ်စားလှယ်သူ့ပုံမူကြီး M စိုက်ချမ်းကအခုလိုပြောပါတယ်။
ခုကျွန်တော်တို့ဆွေးနွေးပြီးလို့ရှိရင်တော့နှစ်ဖက်တက်ပေါ့နော်အတင်းမှမှုလျှော့ချရေးအနေနဲ့ကြတော့ကျွန်တော်တို့ကတော့သက်ဆိုင်ရာအစ်စ်အစ်စ်အလိုက်ကိုကိုယ်နေရာမှာဆိုပဲကိုပြန်ပြီးတော့တတ်ဆွဲဖို့အဲ့တော့စိတ်ရိပ်ရှိန်လျှော့ချဖို့တော့သဘောထားလေးတော့နှစ်ခုနှစ်ဖက်ကိုကျွန်တော်တို့ကတော့အတင်းမှပြုထားပါတယ်ခင်ဗျအောက်ခြေစစ်စစ်ကိုလည်းပြန်ပြီးတော့ညွှန်ကြားဖို့တော့ပြောထားပါတယ်ခင်ဗ
ျရရှိခဲ့တဲ့သဘောတူညီချက်တွေကို KNU ကုစလေခေါင်းဆောင်ဒူပလယခရံဦးသာစောရွှေမောင်းနဲ့မွန်ပြည်တက်ပါတီကုစလေသဝဲခရံဦးသာနိုင်ညာထွန်းတို့ကလည်းလက်မှတ်ရေးသူခဲ့ကြတာပါဒီလ၄ရက်နေ့တနင်္လာနေ့တိုင်းရေဖြူမြို့နယ်အလဲစခန်းကြေးရွာရှိဘက်မှာမွန်ပြည်တက်ပါတီနဲ့ KNU သက်မှားလေးသက်ဖွဲ့တို့အကြားထိတ်တိုက်တွေ့ဆုံခဲ့တယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့တုန်းကလည်းမွန်ပြည်တက်ပါတီဗဟုဝန်ကျင်ဒေသရေးချောင်းများဘက်မှာတိတ်ခုတ်လုပ်နေတဲ့ KNU ကရင်မျိုးရာစီယုံသက်မှား6လက်အောက်ခံတိုင်းရင်း16သက်ဖွဲ့နဲ့မွန်ပြည်တက်ပါတီဗဟုလုံခြုံရေးသက်ဖွဲ့တို့ကြားစီရေးထိတွေ့မှုဖြစ်ပွားခဲ့တာပါရေးချောင်းများဖက်သိသောလုပ်နေတဲ့ဖွဲ့ဟာ KNU သက်ဖွဲ့တချို့ဖြစ်ပေမဲ့လည်း KNU ရဲ့ညွန်ကြားချက်ကြောင့်မဟုတ်ဘူးလို့ KNU ကိုယ်စားလှယ်ကနေပြောဆိုခဲ့ကြောင်းမွန်ပြည်တက်ပါတီသဝဲခရိုင်ဥက္ကဋ္ဌနိုင်ညာထွန်းကမွန်ပါတာနဲ့အခုလိုပြောပါတယ
်ပွင့်မှန်ပလားလို့ညတော့နေမောင်းအဲ့မစ်တော့တော့လမကျပေါ်တော့ပါကောကသူမငူပေါ်ဟတာပေါ်ကောကအဲ့တော့တော့ဟော့ကောတော့ညတော့ရာဟာ
သူပြောတော့တဲ့ကတော့ကျွန်တော်တို့ကနေသူတို့ကိုပူဝေးလင်းလင်းမေးထားတာရှိတယ်နလပိုင်း24ရက်နေ့ကတိုက်ပွဲဖြစ်တဲ့တပ်ဖွဲ့3လပိုင်း4ရက်နေ့ကဖြစ်တဲ့တိုက်ပွဲမှာပါဝင်တဲ့တပ်ဖွဲ့တွေဟာ KNU တပ်ဖွဲ့တွေလားဘဒုတပ်ဖွဲ့လဲကျွန်တော်တို့မေးလာတယ်သူတို့ဘလို့ဖြစ်လဲဆိုတော့တပ်ကတော့သူတို့ KNU တပ်ပဲဒါပေမဲ့ဒီတပ်ဖွဲ့တွေရဲ့လှုပ်ဆောင်ချက်တွေဟာသူတို့ညွန်ကြားချက်ရလှုပ်ဆောင်တာမဟုတ်ဘူးဖြည့်ရှင်းချက်ပေးလာတယ်လို့ဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါဒီတိုက်ပွဲတွင်မွန်ပြည်တက်ပါတီဘက်ကလက်နက်နှစ်လက်သိမ်းဆည်းရရှိခဲ့ပြီးတိုက်ခုတ်သမားတဦးကိုဖမ်းဆီးရခဲ့ပါတယ်KNU သက်ဖွဲ့ဝင်တချို့နဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့ပူးပေါင်းပြီးတော့တိုက်ထုတ်လုပ်တာဖြစ်တယ်လို့ဖမ်းဆီးခံသားရသူအေယာဝတီတိုင်းကပူဇော်မြို့နယ်ဖရလာကျေးရွာစာတိတိုက်ခုတ်လုပ်တာကုစုရွှေကအခုလိုပြောပါတယ
်ကျွန်တော်ခိုင်းရတာခင်ဆောင်ဖို့ပဲခိုင်းတယ်အခင်ဆောင်ရတဲ့အိုက်ကူ40ပြန်ယူရလို့ပြောတာပဲတောက်တူပဲလို့မှတ်တယ်ကျွန်တော်ကတော့မတွေ့လားခင်ဖော်တို့
မုံပြင်းနေတဲ့တနင်္လာရီတိုင်းဒေတာကြီးစရေချောင်းပြားစုံမောင်ကျေးရွာရှိဘက်ခွန်မာကွာဝီးဒေတာမှာပြီးခဲ့တဲ့ဇန်နဝါရီလအတွင်းကတိတ်ခုတ်ထုတ်နေတဲ့တိတ်ခုတ်သမား32ဦးနဲ့တကွဆက်ရန်ရားတွေကိုမုံပြင်းတဲ့ပါတီဘက်ကဖမ်းဆီးမိခဲ့ပါတယ်ဖမ်းဆီးခံရတဲ့သူတွေကို KNU ဘက်ကိုကတိဝန်ခံချက်နဲ့ပြန်လည်အပ်ခဲ့ပေမဲ့ဖေဖော်ဝါရီလမှာသဖန်တိတ်ခုတ်ထုတ်မှုတွေဖြစ်ပွားလာလို့မုံပြင်းတဲ့ပါတီဘဟုလုံခြုံရေးတပ်ဖွဲ့တွေနဲ့ပဋိပက္ခဖြစ်ပွားလာခဲ့တာပါဒီလိုနှစ်ဖက်တပ်ဖွဲ့တွေစိုက်ပွဲဖြစ်ပွားနေမှုကြောင့်မွန်ပြည်တက်ပါတီနဲ့ KNU အောက်ခြေဒေသအတွင်းမှာစစ်ရေးပြင်ဆင်မှုတွေရှိနေလို့ဒေသခံတွေစိုးရိမ်မှုတွေဖြစ်ပွားနေပါတယ်။မလ3ရက်နေ့တုန်းကမွန်ပြည်နယ်မှုတုံမြို့နယ်အတွင်းမှာ KNU တပ်ဖွဲ့တွေနဲ့လက်နက်ကန်ဖွဲ့တဖွဲ့တို့ပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဒီစစ်ရေးပဋိပက္ခဟာမွန်ပြည်တက်ပါတီတပ်ဖွဲ့ဝင်တွေမဟုတ်ဘူးလို့ဒုဗိုလ်မှူးကြီး M စိုက်ချမ်းကအခုလိုပြောပါတယ်
။အဲ့ဒီမှုတုံမှာဖြစ်မဲ့ကကျွန်တော်တို့ပါတီရဲ့တပ်အနေနဲ့တော့မဟုတ်ဘူးဗျ။အဲ့မှာရှိတဲ့လူတွေကြတော့လက်နက်ချတဲ့အဖွဲ့တွေလည်းရှိလောက်တယ်။ဘာလို့ဆိုတော့ဟိုမွန်အဖွဲ့တည်းလည်းဖြစ်ချင်းဖြစ်မှာပေါ့။တခြားအဖွဲ့တွေလည်းတချို့က BGF လားဘာလားအဲ့လိုအဖွဲ့မျိုးတော့ဖြစ်နိုင်လောက်ပါတယ်ခင်ဗျ။
မုံပြည်တပ်ပါတီနဲ့ KNU တို့ဟာနယ်မြေချင်းဆက်ဆံမှုရှိနေလို့1988ခုနှစ်မှာနယ်မြေညင်ပွားမှုကြောင့်စစ်ရေးပဋိပက္ခပြင်းထန်စွာဖြစ်ပွားခဲ့တယ်လို့2016ခုနှစ်စက်တင်ဘာလကစပြီးဒီကနေ့ထိပိုက်ပွဲခုနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြောပြသွားတာပါရှင်။အခုနိုင်ငံတကာရေကာတာစန့်ကျင်ရေးနေ့အကြောင်းကိုအလှည့်ပေးပါဦးမယ်။မလ14ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာရေကာတာစန့်ကျင်ရေးနေ့အခမ်းအနားကိုမြန်မာနိုင်ငံကအရက်ဖက်အဖွဲ့အစည်းတွေစုပေါင်းပြီးနေရာတော်တော်များများမှာကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်ကိုထိခိုက်စေမဲ့ရေကာတာတိစောက်နေတာတွေအပေါ်စန့်ကျင်ရှုတ်ချပွဲတွေကိုလည်းတပြိုင်တည်းမှာကျင်းပခဲ့ကြတာပါ။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံကရေကာတာစန့်ကျင်ရေးနေ့ကိုအရက်ဖက်ဖွဲ့စည်းတွေစုပေါင်းပြီး KRP နဲ့တန်လွင်မြစ်ရှမ်းပြည်နယ်မြောက်ပိုင်းနမတူမြစ်ဘေးတို့မှာဒီကနေ့မတ်လ13ရက်ကစပြီး14ရက်နေ့အထိနှစ်ရက်ကြာကျင်းပကြပါတယ်။ဒီစန့်ကျင်ပွဲမှာပိုစတာကမ်ပိန်းရေကာတာတည်ဆောက်မှုကြောင့်ဖြစ်ပေါ်လာတဲ့စိုးကျိုးတွေကိုပြောဆိုဆွေးနွေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာရေအလျက်စစ်ရေကာတာတည်ဆောက်ရေးစီမံကိန်းတွေအတွက်နိုင်ငံကကအဖွဲ့အစည်းတွေငွေချေးပေးပြီးယင်းနှမြုပ်နှံနာတွေကိုရှုံချတဲ့အနေနဲ့ကျင်းပပြုလုပ်ရတာဖြစ်တယ်လို့ဒီခန်းနာကိုဥဆောင်ကျင်းပတဲ့ Burma River Network ကပြောရေးဆိုခွင့်ရှိသူမတ်မီအားစာကအခုလိုပြောပါတယ်
။ဒီတိုင်းနာပေါင်းဆောင်နဲ့စုပေါင်းပြီးတော့မှဒီပဟိထနော်ဒီရောဖြစ်တဲ့ဒီ Green Mini ပြီမှာပေါ့။အဲ့ဒီမှာတော့ဖြစ်တဲ့ဒီတလင်းမြင့်နဲ့ပေးမှာပေါ့နော်။အဲ့ဒီရေကနိုင်ငံတကာရေကာတာစတင်ရင်းနေ့ကိုကျွန်တော်တို့ဒီမှာခန်းနာလုပ်တယ်ဒီ73ည14မိနစ်ပေါ့နော်အမှန်ကဒီ14ရက်နေ့မှာဒီနိုင်ငံတကာရေကာတာစတင်ရင်းနေ့ပေါ့ကျွန်တော်တို့ဒီလောက်ရတဲ့ရွယ်ချက်ကတော့ဘာလို့လဲဆိုတော့ဒီလက်ရှိမှာကဒီ ALS နဲ့ပတ်သက်ပြီးတော့မှဒီလက်ရှိအစိုးရနဲ့ဒီနိုင်ငံတကာဒီငွေကြေးအဖွဲ့တွေပေါ့နော်ပူးပေါင်းပြီးတော့မှဒီLesson နဲ့ပတ်သက်တဲ့ဒီရေကာစင်မှာနိုင်နေအများများဆောက်ပါတော့ဒီမြန်မာပြည်မှာသူတို့ရင်းနှီးမြှုပ်နှံမှုလုပ်တဲ့အပေါ်မှာကျွန်တော်တို့ဒီရေကာတီဆောက်ဖို့ကတော့ဒီရင်းနှီးမြှုပ်နှံမှုဒီပတ်စံတွေချေးပေးတာပေါ့အဲ့ဒီပုံမှာကျွန်တော်တို့ကအလုံးဝရှုပ်ချတယ်ဘာလို့လဲဆိုတော့ဒီလက်ရှိမှာကဒီစစ်ပဋိပက္ခတွေဖြစ်ပေါ်တဲ့နေရာမှာဒီရေကာစင်မှာငင်းနေကိုလာပြီးတော့မှသူတို့ရင်းနှီးမြှုပ်နှံမှုလာလုပ်တယ်အဲ့ဒီပုံမှာကျွန်တော်တို့ဒီနိုင်ငံတကာအဖွဲ့တွေကိုရှုပ်ချတဲ့အနေနဲ့ကျွန်တော်တို့ဒီလူထုများတွေစုပြီးတော့မှဒီလိုက်အနိုင်အားပြတဲ့နေရာဒီအခမ်းအနားတစ်ခုလဲကျွန်တော်တို့ပြောလို့ရတာပေါ့
လက်ရှိကောက်ယူထားတဲ့စီးရင်စရာတွေကမြန်မာနိုင်ငံတဝိုင်းရေကာတာပေါင်း50ကျော်တိစောက်ဖို့ရာထာကိုတွစ်ရှိရကြောင်းအရက်ဖက်အဖွဲ့ကြီးတွေကပြောပါတယ်တန်လင်းမြစ်ပေါ်ကရေကာတာစီမံကိန်းတွေကြောင့်ဒေသခံ5သိန်းလောက်ထွက်ပြေးတိမ်းရှောင်နေရတယ်လို့ရှမ်းတဘာဝပတ်ဝန်းကျင်အဖွဲ့ကကိုဆိုင်ခေးဆိုင်ကပြောပါတယ
်။တန်လင်းမြစ်ပေါ်မှာကြည့်လို့ရှိရင်တော့မဆောက်သေးဘူးပေါ့နော်။ဒါပေမဲ့ဆောက်ဖို့တော့ကြိုးစားနေသေးဖြစ်တယ်။ဆောက်ပြီးတော့ဒီတန်လင်းမြစ်တလျှောက်မှာဆိုလို့ရှိရင်ဒီကျွန်တော်တို့အမျိုးမျိုးကြောင်းထွက်ပြေးရတဲ့လူကတော့သူက5သိန်းပါလောက်ရှိပြီပေါ့နော်။တန်လင်းမြစ်အဲ့ဒီတန်လင်းမြစ်တစ်ခုတည်းပဲကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့ဆိုရင်လည်းရကြတော့သူကအတိကမြစ်ပေါ်မှာကြတော့လဲအတိကမြစ်နဲ့သူ့ရဲ့ဤလက်ထက်ပေါ်မှာဆိုလို့ရှိရင်တီချောက်ဖို့ရတာတာအခုပေါင်း50ရှိတန်လင်းမြစ်ပေါ်မှာတော့မဟုတ်မြန်မာပြည်မြစ်မြန်မာနိုင်ငံရဲ့မြစ်ပေါ်မှာပေါ့နော်အဲ့ဒါတီချောက်ဖို့ရတာတာ50ဒီမှာကြီး50လောက်ရှိတယ်အကြီးစားရောအလတ်စားရောပါတာပေါ့နော်
မြန်မာနိုင်ငံအတွင်းရေအားလျက်စစ်နဲ့ရေကာတာတိစောက်ရေးစီမံကိန်းအများစုကိုအရင်စစ်အစိုးရလက်ထက်မှာခွင့်ပြုပေးခဲ့တာမှာရေကာတာတိစောက်မဲ့အနီးပတ်ဝန်းကျင်မှာရှိတဲ့ဒေသခံတွေရဲ့ကန့်ကွက်မှုတွေအပြင်တဘာဝပတ်ဝန်းကျင်ထင်းထင်းအဖွဲ့တွေနဲ့လူ့ခွင့်ရေးအဖွဲ့အစည်းတွေစက်ညင်ကန့်ကွက်မှုမျိုးစုံကိုရေးဆိုင်ခဲ့ရပါတယ်အဲ့ဒီထဲမှာအထင်ရှားဆုံးတာတကားတစ်ခုကတော့ကချင်ပြည်နယ်မြစ်စုံမှာတရုတ်နိုင်ငံကတည်ဆောက်မဲ့ရေအားလျက်စစ်ဆေးကိုမြမပြည်သူအများစုကဝိုင်းဝန်းကန့်ကွက်တဲ့အတွက်တမနာဦးသိန်းစိန်အစိုးရလက်ထက်အတွင်းယာယီရဆိုင်ပေးခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်ပြောပြသွားတာပါရှင်မကြခင်ထုတ်လွှင့်မဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာတော့မြမနိုင်ငံစံစဘာအတင်းကအခြေခံစဘာဆေးနှုံသတ်မှတ်ပေးလိုက်တာဟာလက်သမားတွေအတွက်ဘလို့ကောင်းကျိုးဆူကျိုးတွေရှိလာမလဲဆိုတာကိုဆွေးနွေးသွားကြမှာပါရှင်။ပါဝင်ဆွေးနွေးနိုင်သလိုစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ရဲ့အင်ကာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဆက်ပြီးထုတ်လွှင့်ပေးသွားမယ့် VOA မြန်မာပိုင်းရဲ့မတ်လ13ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေဖန်ယူနာဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနာဆင်နိုင်ပါတယ်ရှင်။ည9နာရီခွဲကနေစပြီးနာဆင်ရမယ့်အစီအစဉ်မှာတိုက်ရိုက်လေလှိုင်းဆွေးနွေးကအစီအစဉ်ရှိပြီးတော့အခုအရင်ဆုံးကတော့အင်္ဂါနေ့ညတိုင်းနာဆင်နေကြအမေရိကန်နိုင်ငံရဲ့အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မခင်ဖြူထွေးကတင်ဆက်ပေးထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအုန်တို့တွေ့ဆုံကြမဲ့အခြေအနေဟာတင်မကြခင်ဆယ်စုနှစ်တွေအတွင်းမှာတော့အကြီးမားဆုံးတန်တမာရေးရာတိုးတက်မှုတက်တဲ့တစ်ခုဖြစ်တယ်လို့အမေရိကန်ဆွေးရအရာရှိတွေကပြောဆိုနေကြပါတယ်။ဘယ်နေရာဘယ်အချိန်မှာတွေ့ဆုံကြမယ်ဆိုတဲ့အသေးစိတ်ကိုမသိရသေးပေမဲ့လို့အခုလိုတွေ့ဆုံကြမဲ့အကြောင်းကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရုတ်တရက်ကြေညာလိုက်ပြီးတဲ့နောက်ကမ္ဘာတဝန်းမှာလည်းတန်အံ့တော်ဖြစ်ခဲ့ကြတာပါ။ဒုံးကျည်လူသားဟာသူ့တေတွင်သူတူးနေတယ်လို့တောင်ဆိုပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုချိုးချိုးနှိမ့်နှိမ့်ပြောဆိုခဲ့ပြီးတော့လှပိုင်းတွေအကြာမှာပဲသမ္မတဒေါ်နယ်ထရမ့်ဟာမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့တတ်တမန်ရေးအရာအောင်မြင်မှုကြီးအဖြစ်ရှော့ပေါ်ပြောလာပါတယ
် A lot of people thought we were going to war
ကျွန်တော်တို့စစ်ဖြစ်ကြတော့မယ်လို့လူတွေအများအပြားကထင်ခဲ့ကြတာပါဒီလိုနဲ့ရုတ်တရက်ကြီးကျွန်တော်တို့တွေ့ဆုံကြမယ်ဒုံးကျည်ပြစ်လွတ်တာတွေဆက်မလုပ်တော့ပဲသူတို့ဘက်ကနျူကလ িয়ার ဆွန့်လွတ်ဖို့လိုလားတာကိုပြောလာတာပါပဲ
သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံကြမယ့်ကိစ္စနဲ့ပတ်သက်လို့အင်ဂျီရောပြောခွင့်ရရက်ရှာက ABC ရုပ်သံ This Week အစီအစဉ်မှာအခုလိုပြောသွားပါတယ
် At a time and a place to be determined. We don't have an announcement right
now. တွေ့မယ့်နေရာနဲ့အချိန်ကိုဆုံးဖြတ်ရပါဦးမယ်။လောလောဆယ်တော့ထုတ်ပြန်ပြောစရာဘာမှမရှိသေးပါဘူး
။အခုတွေ့ဆုံမယ်ဆိုတဲ့ကိစ္စကအစောပိုင်းအဆင့်စီစဉ်နေတဲ့အဆင့်မှာပဲရှိပါသေးတယ်လို့အင်ဂျီရောပြောခွင့်ရကပြောဆိုသွားတာပ
ါ This potential meeting has been agreed to.There are no additional conditions being stipulated.
တွေ့ဆုံနိုင်ခြေကိုသဘောတူထားရုံပါပဲ။နောက်ထပ်ဘလို့သတ်မှတ်ချက်မှမချသေးပါဘူး။ဒါပေမဲ့သူတို့အနေနဲ့ဒုံးကျည်နဲ့နျူကလ িয়ার စစ်တပ်တာတွေလုပ်လို့မရသလိုအမေရိကန်နဲ့တောင်ကိုရီးယားကြားစီစဉ်ထားတဲ့ပူးတွဲစည်းလေ့ကျင့်မှုတွေကိုလည်းလူသိရှင်ကြားကန့်ကွက်လို့မရပါဘူး
။မြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်ချမှုတွေကိုသူ့အရင်သမ္မတတွေကထိထိရောက်ရောက်ကန့်တွယ်နိုင်ခြင်းမရှိဘူးဆိုပြီးတော့သမ္မတထရမ့်ကဝေဖန်လို့ရှိပါတယ်။သမ္မတဟောင်းအိုဘားမားရဲ့အကြီးတန်းအကြံပေးတစ်ဦးဖြစ်တဲ့ဘန်ရော့စ်ကတော့သမ္မတထရမ့်ရဲ့အနည်းငယ်များပြီးတော့အယောစားကြီးလာတဲ့အခုချင်းကမ်းမှုကလည်းအလုတ်ဖြစ်လိမ့်မယ်လို့မယူဆပါဘူ
း I mean denuclearization is the maximalist objective and the notion that North Korea is
nuclear လက်နက်ဆွတ်လို့ရေးဆိုတာကအဆုံးစုံရည်ရွယ်ချက်ပါမြောက်ကိုရီးယားကသူ့ရဲ့ nuclear လက်နက်တွေနဲ့ missile ဒုံးကျည်စွမ်းဆောင်ရည်တွေအားလုံးကိုဆွတ်လွတ်ဖို့တထိုင်တည်းမှာသဘောတူနိုင်တယ်ဆိုတဲ့ယူဆကတော့ဘယ်သူမှလက်ခံနိုင်မှာမဖြစ်ပါဘူးဒါကြောင့်မလို့အချင်းကုန်မခံမဲမှန်မှန်ကန်ကန်ဖြည့်ရှင်းနိုင်ရင်ပိုထိရောက်ပါလိမ့်မယ်။တန်တမာရေးချင်းကမှုတွေကိုကျူစုပေမဲ့မှန်မှန်ကန်ကန်လှုပ်ဆောင်ဖို့လူတယ်ဆိုတာကိုထပ်ပြောချင်ပါလေ။ဘာကြောင့်လဲဆိုတော့အဲ့လိုမျိုးမလုံနိုင်ဘဲနဲ့ကိုယ့်ဘက်ကအကုန်ထုတ်သုံးပြီးမှမအောင်မြင်ဘူးဆိုရင်ပြိပိခါကပိုပြီးတော့ကြီးထွားသွားနိုင်ပါလေ
။သမ္မတထရပ်ကိုယ်တိုင်လည်းအခြေအနေကစောင့်ကြည့်ရအောင်မယ်ဆိုတာကိုလက်ခံထားတာပ
ါ
။ဘာဖြစ်လာမလဲဆိုတာကိုဘယ်သူသိမှာလဲ။အစဉ်ပြေပြေမယ်မပြေမပြေဘူး။ဆွေးနွေးပွဲကနေကျွန်တော်ထွက်ကောင်းထွက်သွားနိုင်တာပဲဒါမှမဟုတ်လဲကဘာကြီးအတွက်မြောက်ကိုရီးယားအပါအဝင်နိုင်ငံတွေအားလုံးအကောင်းဆုံးသဘောတူညီချက်ရအောင်ကျွန်တော်တို့ဆွေးနွေးကောင်းဆွေးနွေးနိုင်ပါလိမ့်မယ်ဒါကတော့ကျွန်တော်မျှော်လင့်ထားတာပ
ါတွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းလာတဲ့မြောက်ကိုရီးယားရဲ့ရွယ်ချက်ကိုပါတီကြီးနှစ်ရက်စလုံးကအမေရိကန်လွှတ်တော်အမတ်တွေကတော့အကောင်းမမြင်ကြပါဘူးဒါပေမဲ့လည်းစိတ်နှောက်ရှက်ဖြစ်စရာကောင်းလာတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার စင်ကော်ချက်တွေနဲ့ပတ်သက်လို့တန်တမာရေးနည်းလမ်းနဲ့အပြေရှားနိုင်ခြင်းဖြစ်ပေါ်လာတဲ့အပေါ်မှာတာကိုအလွယ်တကူညှင်းဆန်လိုက်ဖို့ဆိုတာကလည်းလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးရှင်
ခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေလံဆွေးနွေးခန်းစီစဉ်စတင်ချိန်ရောက်လာပါပြီ။ကမကထာပြုဆွေးနွေးမဲ့မတ်သိန်ကီထိုင်းနဲ့အတူအစီအစဉ်ထုတ်လုပ်သူကိုအောင်အောင်တို့ရဲ့တိုက်ရိုက်လေလံကိုစားလိုက်ကြရအောင်ပါရှင
်။အင်္ဂါနေ့ညချမ်းတိုက်ရိုက်လေလံအစီအစဉ်ကနေချိုးဆိုပါတယ်ရှင်။ကျမသိန်ကီထိုက်ပါ။လေသမားတွေရဲ့အကျိုးစီးပွားတွေကိုအကာအကွယ်ပေးဖို့အတွက်ဆိုပြီးတော့ဒီမြန်မာနိုင်ငံစံစဘာအသင်းချုပ်ကနေပြီးတော့အခြေခံစဘာစည်းနှုန်းကိုတတ်မှတ်ပေးလိုက်ပါတယ်။ဒါပြီးခဲ့တဲ့သတင်းပတ်တွေတုန်းကပါ။တီးနှံပေါက်ဈေးကမရေရပါဘူး။လေသမားတွေလက်တလောကြုံတွေ့နေရတဲ့ပြဿနာကဘယ်ချိန်မှသူတို့စဘာထွက်လာတဲ့အချိန်ပဲထွက်လာတဲ့အချိန်ပေါက်ဈေးကဘယ်လောက်ရှိမလဲဆိုတာလည်းမသိသလိုရောင်းရပါမလားဆိုတဲ့ပြဿနာကလည်းရှိနေတာပါ။နောက်အလုတ်သမားကလည်းရှားပါလေလှုပ်ဖို့အရင်နှစ်ကလည်းမလုံလောက်ဒါတွေကဒေသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေပါအဲ့တော့အခုကနဦးစတင်လိုက်တဲ့တီးနှံပေါက်ဈေးအခြေခံဈေးနှုန်းသတ်မှတ်ပေးလိုက်တာကြောင့်လေသမားတွေအတွက်ဒါပို့ပြီးတော့အဆင်ပြေလာမလားဘာတွေများထပ်ပြီးတော့ပြုပြင်ပြောင်းလဲဖို့လိုအောင်မလဲဒါတွေကိုကျမတို့ဒီကနေ့ဆွေးနွေးကြဖို့ပါရှင်ဥဆောင်ဆွေးနွေးပေးဖို့အတွက်တော့ဒါဆန်စပါးလောကမှာထဲထဲဝင်ဝင်ဆောင်ရွက်နေတဲ့ဒေါက်တာဆိုးထွန်းအထူးလည်းမိတ်ဆက်ပေးဖို့မလိုပါဘူးဒါအများလည်းသိကြပြီဖြစ်ပါတယ်ဒေါက်တာဆိုးထွန်းကိုဖိတ်ထားပါတယ်နောက်ကျမတို့စီးပွားရေးပညာရှင်ဘောကပေတာဥက္ကမောင်ညိုကိုလည်းဖိတ်ခေါ်ထားပါတယ်အရင်ဆုံးတော့ဆရာဒေါက်တာဆိုးထွန်းအရင်ဆုံးဆွေးနွေးပေးပါရှင်ဆရာဒီအခြေခံစဘာစင်းနှုံတတ်မှတ်ပေးလိုက်တဲ့အတွက်ကောင်းကျိုးဆိုးကျိုးဆရာဘလို့များသုံးသပ်ပါလဲရှင
်ကျွန်တော်တို့ကတော့အခြေခံစပါးလေးသတ်မှတ်တာတော့ကျွန်တော်မြင်တာတော့အကောင်းဆုံးကပဲမြင်ပါတယ်။ဘာလို့လဲဆိုရင်တော့ကျွန်တော်တို့ကဒီရက်ရှိမြင်သားမှာတော့လူတွေကပြောကြတာနော်စပါးလေးကဟိုက6သိန်းကျော်ရှိနေတယ်။ဒါ5သိန်းသတ်မှတ်တာမနေဘူးလားဆိုပြီးတော့ပြောကြတာတော့ရှိတာပေါ့နော်။ဒါတော့လည်းပဲကျွန်တော်တို့ကစပါးလေးစံလေးဆိုတာဒါအများကြီးပြောင်းလဲနေတာပေါ့နော်။ဟိုတက်မယ်ကျမယ်ဆိုတော့ဘယ်လိုမှမပြောနိုင်ဘူး။ဒါတော့လည်းပဲဒါခြေကစလုံးတစ်ခုသတ်မှတ်ပြီးကြသည်ဒါစိုက်ကျူးတဲ့လေသမားတွေတော့ကဘူးမြို့မှာသူရဲဝင်ဆက်ပြုလို့ရနိုင်တဲ့နေသားတခုလို့ကျွန်တော်မြင်ပါတယ်။ဒီလိုအလားတူမျိုးဖြစ်ရမျိုးကလည်း2012ခုနှစ်တုန်းကကျွန်တော်တိုင်းပြည်မှာဖြစ်ပွားရတယ်။အဲတုန်းကလည်းကမ္ဘာစံလေးကျသွားတဲ့ကြောင့်မလို့ကမ္ဘာကြီးကဒီနေရာကိုကျွန်တော်က2သိန်းခွဲ3သိန်းခောက်ပေါ့နော်2သိန်းခွဲဒီကဖြစ်တုန်းကဒီချိန်ကျုံမှုတဲ့ကျွန်တော်ကတုန်းကလည်းခြေရကမ္ဘာကြီးဆိုပြီးကျွန်တော်စံမသိန်းကျုံနေနေ3သိန်းနဲ့1000တွေနဲ့ကျွန်တော်သတ်မှတ်ပေးပွားတယ်။အထူးကမ္ဘာကို3သိန်းခွဲစီနေပေါ့နော်။အဲကျွန်တော်မြင်ရတော့ဒါတော့ဘာလို့ဒီဒါစကြဝဠာနေသမားတွေတော့အားတခုလိုပဲကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါ။နောက်ဆရာဘောကပေတာဥခင်မောင်ညိုဆရာဘလို့မြင်ပါလဲရှင့်အခြေခံစဘာစင်းနှုံးဆိုပြီးတော့ဒါကုံတယ်ကတတ်မှတ်တာပါနော်ဆန်စဘာလုံငန်းရှင့်အတင်းကျုပ်ဆိုတော့ဒီစင်းနှုံးကလေသမားတွေအတွက်အကျိုးဖြစ်စေပါသလားဆရာဘလို့များရှုမြင်ပါလဲရှင့
်အခြေခံလူဒေါက်တာဆိုးတင်ပြောတာမှန်ပါလဲခုကအခြေခံစင်းနှုံးမလို့အခြေခံစင်းနှုံးဆိုတာကတော့အော်အနေဆုံးသတ်မှတ်တာပေါ့ဟိုအခု6ဘင်းခုနှစ်ဘင်းဖြစ်တယ်ဒါရီကပြဿနာမရှိဘူးလေအခု6ဘင်းဖြစ်နေတယ်အဲဒါအခုအချိန်ကတော့စဘာပေါ်ပေါ်မင်းမဖြစ်တဲ့အချိန်လည်းမဟုတ်ဘူးလို့နားလဲအဲစဘာပေါ်ပေါ်မင်းမဖြစ်တဲ့အချိန်ကြာရင်တော့အလားအလာကတော့ဒီတည်းကြာဖို့ကြာတတ်တာပေါ့နော်ကြာတတ်တယ်အဲတကယ်ကြာမကြာဆိုတော့မသိပေါ့အဲ့လိုအချိန်မျိုးကိုကြိုပြီးတော့ကားထားတာပါပဲမှန်ပါတယ်ဒါအခု6ဘင်းနဲ့ခုနှစ်ဘင်းဖြစ်တော့6ဘင်းအဲ6000ဘင်းမပေးလို့မရဘူးမဟုတ်ဘူး6000ဘင်းပေးလို့ရတယ်အနည်းဆုံး5000ပေးရမယ်ဆိုတော့အဓိပ္ပာယ်မျိုးဆိုလိုတာပါအဲ့တော့တစ်ဖက်ကလည်းမှန်ပါတယ်လို့လည်းသမားကြီးမှာသူတို့ကပြောရဲခက်ခဲပုံများစွာရှိတယ်ဆိုတော့မှန်တယ်အဲ့ဒီခက်ခဲတွေကတစ်ခုတည်းအမှခံလိုက်တာပေါ့အနည်းဆုံးကတော့သူတို့ဇယိတ်ကြည်ရမယ်ပေါ့နော်အတိုင်းတာတကူဒီအဲဇယိတ်ကြည်ပြီးတိုင်းတာတကူဒီကျိုးရှိမယ်ဆိုတော့လုံးလန့်ပြတ်တာပ
ါဟုတ်ကဲ့ပါရှင့်ဆရာကျေးဇူးတင်ပါတယ်ဆရာတို့ညလုံးလေလိုင်းပေါ်မှာခဏနေပေးပါရှင်ဒီကနေ့ပါဝင်ဆွေးနွေးကြမဲ့သူတွေကလည်းနည်းနည်းများပါတယ်စာပို့ထားတဲ့သူတွေကလည်းအများပြားရှိပါတယ်ဆိုတော့ကျွန်မအရင်ဆုံးပဲဒီသောရရှင်ဥဇော်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ရှင်ပလဲမျိုးကဥဇော်မြင့်ပါဝင်ဆွေးနွေးပါရှင်ဥဇော်မြင့်ကြားပါလားရှင်ဥဇော်မြင့်ကြားပါဟု
တ်ကဲ့ကျွန်တော်တို့တောင်ပြည်လေမာတွေကခင်းဆက်ဆက်ကြုံခဲ့ရတဲ့ပြဿနာတွေကတော့များတယ်ဗျာကျွန်တော်တို့ကဟိုစဘာတစ်ခုလဲနေတော့မဖြစ်သေးဘူးပြ။ကျွန်တော်ပြန်နေပြီးကနေကျွန်တော်တို့ပလဲနေမှာဆိုရင်ဟိုဂျုံပဲအရန်ထွက်တယ်မန်ဒီယာလေးပေါ့နော်။ဂျုံပဲကျွန်တော်တို့တောင်ပြည်မှာဘယ်လိုခံရတယ်လဲဆိုရင်ကျွန်တော်တို့ပြီးခဲ့တဲ့ဆယ်လပိုင်းဆက်လပိုင်းဆိုမြို့ချပြည်တော့5000ကျော်သိရှိတယ်။အခုပြီးနာပေါ်ဒီမှာဟို2000တောင်ကောင်းကောင်းမဖြစ်ဘူး2000ဝန်းကျင်မှရှိတယ်။အဲ့လိုပဲကျွန်တော်တို့ကဟိုကျွန်တော်တို့
့လုံးတဲ့အရင်ကြီးဖိုက်ထုတ်တဲ့အချိန်မှာအရန်ဒေးလေးပြောက်ပြီးတော့ကျွန်တော်တို့ဒီနယ်နေရရတဲ့အချိန်တောင်သူတွေလည်းလည်းမှရတဲ့အချိန်ရလို့ရှိရင်ဒီဒီနယ်ကြီးကတော့ဆော့ပြစ်ကြတော့ပြီးတော့တောင်သူတွေကိုအများနဲ့လည်းနေတင်းခံနေရတာအဲ့လိုတွေပဲဖြစ်နေရအများနဲ့ဒီအစိုးရအဆက်ဆက်ကလည်းအဲ့လိုပဲအခုလည်းအဲ့လိုပဲဖြစ်တယ်ပြီးတော့အစိုးရကစိုက်ဖို့အတွက်ချိပေးတယ်ချိမှုတွေစပားတွေပါတွေ့တယ်ချိပေးတယ်အဲတောင်သူတွေမျှော်လင့်တာချိမှုမျိုးကြီးလားကောင်းဝင်နေကျွန်တော်တို့ဈေးကွက်တစ်ခုလိုချင်တာတောင်သူတွေကဒီရတဲ့ဈေးနဲ့ကိုသူဈေးကွက်ကောင်းရချင်တာတို့ကောင်းရရင်ဒီချိပေးရတော့ချိစုတင်ပါလေဒီပြောလို့မျောလိမ့်ပါလေဒါရင်များတော့လေအကောင်းဆုံးကတော့ကျွန်တော်တို့ကဒီရတဲ့ဈေးနဲ့ကိုအကျိုးမြတ်ရှိရှိတောင်းကျင်နဲ့ချကျင်နဲ့ဘယ်တော့မှအလိုမျိုးမရခဲ့ပါဘူးတောင်သူတွေကအများနဲ့အဲ့ဒါအတိမ်ခံတဲ့ကတည်းကဖြစ်တယ်အခုကျွန်တော်တို့တောင်သူတွေမိုင်းရင်လှုပ်ရှားတဲ့အဖွဲ့ကြီးတွေလည်းအမျိုးမျိုးကိုဒါမှတောင်သူတွေတဲကိုချင်းပြီးတော့အဲ့လိုလေးလာပြီးတော့လုပ်တဲ့မျိုးအဖွဲ့ကြီးမျိုးလည်းမရှိဘူးကျွန်တော်ဘက်မှာလည်းလာမဆွေးနွေးဘူးအမေကလည်းလောက်စားတာတွေပဲများကြတယ်ရှင်လေ။ဒါတော့ကျွန်တော်တို့တော်လူတွေကအမြင်လားဒီစနစ်မှာဟင်းသုံးခွက်ကြည့်အောင်တော့ချက်မစားနိုင်တဲ့လူတွေအများကြီးရှိတယ်။အများခန်းနေရတာကျွန်တော်တို့တောင်းပြီးရ။ဟုတ်က
ဲ့ပါ။ကျွန်တော်
တို့ဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ကျန်တဲ့ပြည်နာရင်းနှုံးတွေကိုလည်းအခုလိုမျိုးတွေပဲအများတတ်မှတ်ပေးကြည့်ရှင်လေ။ကျွန်တော်တောင်းပြီးရတော့
ဟုတ်ကဲ့ရှင်။
အများလို့အနှင်ခံပွားတယ်နှစ်တိုင်းပါပဲကျွန်တော်လေးလာကြည့်ရင်အဲ့လိုပဲ
။ဟုတ်ကဲ့ရှင်။ဒီ
စနစ်မှာကျွန်တော်ညီစနစ်မှာဒေးဆမ္မနာများတယ်။ကျွန်တော်တို့ပေါ်ပြီးဆိုရင်ဒီဆမ္မနာချခံရတယ်။အဲ့ဒါအများဖြစ်နေပါလေ။ဒါဒီကြာကျွန်တော်ပြုတ်ပြတာပ
ါဟုတ်ကဲ့ပါ
ငါတော့ရှိတဲ့မျိုးချင်းတော့အခုချိန်မှာ2000မရှိသေးဘူးကျွန်တော်အများကြီးကိုပါပါတယ်အများကြီးညစ်တာပါကျွန်တော်တောင်းလို့ရ
ဟုတ်ကဲ့ပါရှင်ပလင်းမျိုးကဥဇော်မြင့်ကျေးဇူးတင်ပါတယ်ဥဇော်မြင့်လေးလိုင်းပေါ်မှာခဏနေပေးပါရှင်ကျမတို့ပြီးတဲ့အခါမှာဟိုအခါတင်လေကိုကျမဟိုဥဇော်မြင့်ကိုပါဝင်ဆွေးနွေးဖို့ပြန်ပြီးတော့ဖိတ်ခေါ်ပါမယ်ခုနဥဇော်မြင့်ပြောသွားသလိုပါပဲကျမတို့စီမှာစာရေးသားပြီးတော့ဆွေးနွေးထားတဲ့ကိုကျော်ထွန်းလည်းရှိပါတယ်ကိုကျော်ထွန်းဆွေးနွေးတာလည်းခုနဥဇော်မြင့်ဆွေးနွေးသွားသလိုပါပဲနော်အခုဒီဈေးကမတက်မရှိတဲ့ခါရောက်တော့ဘန်နဲ့စိုက်ဘန်ငွေဆက်ဖို့တောင်မှမလွယ်ကြပါဘူးတဲ့အဲ့တော့ပဲဈေးနဲ့ဂျုံဈေးတခြားသီးနှံဈေးတွေကိုလည်းအာမခံရကြင်ပါတယ်လို့ကိုကျော်ထွန်းကလည်းဆွေးနွေးထားပါတယ်ဆိုတော့ဆရာဒေါက်တာခင်ဟိုဘောကဘိုရဗေဒဆရာဦးခင်မောင်ညိုဟိုဆရာသီးနှံဈေးနှုန်းအာမခံချက်ဆိုတဲ့ကိစ္စကဈေးကွက်အနေထားနဲ့ကြီးတဲ့ခါရောက်တော့ဒါလွဲပါမလားရှင်ဆရာလုံးလို့ရနိုင်တဲ့အနေထားရောများရှိပါသလားရှင
်ဖြစ်ဒီနေ့လာကျွန်တော်နားလည်နေပါလဲနော်ဖြစ်လက်ဖြစ်တင်လာလဲမှန်ပါလဲနောက်ဖြစ်လက်ဖြစ်တင်လဲအဲဒါဝိမဲ့လဲဟိုဘယ်လိုပြောရမလဲတမတ်ပြီးတယ်မဝယ်ဘူးဆိုတော့ဟာဒါအဲ့ဒီဈေးနှုန်းတမတ်တယ်ဟိုဈေးကွက်ရဲ့သဘောနဲ့တော့တိတ်မကိုက်ဘူးပေါ့လေကိုကတော့အဂျိုစီဝါတခုတည်းသတ်မှတ်တာပေါ့နော်ဒီလေတော်ရည်အဂျိုစီဝါသတ်မှတ်တာပေါ့အဲ့တော့အခုကျွန်တော်တို့ကဒီဆန်စပါးရဲ့နမူနာကိုကြည့်ရမယ်ထင်တယ်နော်ဆန်စပါးရဲ့နမူနာကိုကြည့်ပြီးတော့အစိုးရကလုံနိုင်တယ်အဖွဲ့အစည်းတွေကလုံနိုင်တယ်ဆိုရင်တော့ဖြစ်ဖြစ်ပါလေနော်ဖြစ်ဖြစ်ပါလေဖြစ်တယ်ဖြစ်ဖြစ်ပါလေဒါပေမဲ့အဲ့ဒီကျွန်တော်ဒီမှာဈေးကွက်ကတိတ်ပြီးဖွင့်ပြသေးတာမဟုတ်ဘူးဖွင့်ပြသေးတာမဟုတ်တော့အဲဘလောက်တောင်နော်လူငယ်ရှင်ကဘလောက်ဝင်နိုင်မလဲအဲဘလောက်နောက်တစ်ခုကတော့ကပ္ပဈေးနှုန်းပေါ့နော်ဒါကျွန်တော်ကပြည်ဝင်ဈေးနှုန်းတစ်ခုရဲ့ပုံမှန်မူတည်ရလဲမဟုတ်ဒီလင်းဈေးကတော့ဟိုအထွက်များတဲ့ချိန်ကြရင်ဈေးကျတယ်နော်လည်းလည်းပြတ်သွားတဲ့အခါကျရင်ဈေးတက်တော့ဒီကလုတန်များနဲ့နေတာပေါ့အဲအခုအပြင်ဈေးနှုန်းကလည်းကြည့်ရသေးတယ်ပေါ့လေဟိုအပြင်မှာကဈေးနှိမ့်နေပြီးတော့အထက်မှာဈေးများနေဆိုရင်အဲ့လိုမျိုးသိပြောအစီအကြံပေါ့လေဖြစ်တော့ဖြစ်တယ်မှာလေဖြစ်လက်ဖြစ်စီမှာလေဒါပေမဲ့ဖြစ်ဖို့တော့နည်းနည်းချိန်ယူအောင်မထင်နဲ့ကျွန်တော်တို့အခုဆန်ကိစ္စကိုအရင်စောင့်ကြည့်ရပါတော့เนา
ะဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါအဲ့တော့ကျမတို့စီကိုနောက်ထပ်ဆာရေးသားပြီးတော့ဟိုပေးပို့ထားတဲ့ဒဂုံမျိုးသစ်ကဥလာထွန်းရေးသားပေးပို့ထားတဲ့ဆာမှာဆိုလို့ရှိရင်လဲသူကတော့ဆာအရှိရေးထားပါတယ်ဒါပေမဲ့ကျမသူပြောတာရဲ့လူရင်းကိုကောက်နှုတ်ပြီးတော့ပြောရရင်တော့ဒီဓာတ်စီဒီဇယ်မြေစီပေါ့နော်ဓာတ်မြေဩဇာမြေစီလို့ခေါ်ပါတယ်တောင်သူတွေကတော့ဓာတ်တွေကိုနိုင်ငံခြားပေါက်ဈေးနဲ့ဝယ်သုံးရပြီးတော့ကိုယ့်စီကထွက်တဲ့စဘာပေးပြောင်းပေါ့နော်သီးနှံတွေရောက်တော့ခါရောက်တော့ပြိပဈေးနှုန်းနဲ့ဟိုမရဘူးဆိုတော့အကြောင်းကိုသူကအဓိကဆွေးနွေးထားတာပါဒါပေမဲ့တောင်သူတွေကတော့ဒီအဆင့်တော့မရောက်ဖက်နဲ့သူတို့ကတော့ဟိုစက်ပိုင်တွေကဝယ်လို့ရှိလို့ရှိရင်သူတို့ကိုမှန်မှန်ကန်ကန်အလေးတင်အောင်မှန်မှန်ကန်ကန်နဲ့ဝယ်စီခြင်းနဲ့ဆိုတော့အဆင့်တော့ပဲဆွေးနွေးကြရတဲ့ဆိုပြီးတော့ပြောပါတယ်နောက်တစ်ခုကတော့သူဆွေးနွေးထားတဲ့အထက်မှာလေယာဉ်လုပ်ငန်းမှာဆိုလို့ရှိရင်နဲ့စံကုန်တဲ့စံဆက်ပိုင်မြေဩဇာကုမ္ပဏီပို့သက်ဆေးကုမ္ပဏီလေသမားဒီပါဝင်နေတဲ့အထက်မှာတဲ့လေသမားကလွဲလို့ရှိရင်ကျန်တဲ့အုပ်စုကြီး၄ခုကကြီးပွားနေကြပါတယ်ဆိုပြီးတော့သူကဆွေးနွေးထားပါတယ်ဆိုတော့ကျမဒေါက်တာစိုးထွန်းကိုဒီကိစ္စလေးဆွေးနွေးပေးစေချင်ပါတယ်ရှင့် ဆရာဒီလဲသမားတွေကဝယ်သုံးရတဲ့ပစ္စည်းတွေရောက်တော့နိုင်ငံတကာပေါက်ဈေးနဲ့သူတို့ဝယ်သုံးကြရပါတယ်။သူတို့ထွက်တဲ့သီးနှံအပေါ်မှာရောက်တော့အမခံချက်ပေါ့နော်ဈေးခွက်အမခံချက်နောက်ခါနိုင်ငံတကာပေါက်ဈေးဆိုတာလည်းသူတို့နားမလဲတဲ့အပိုင်းမှာရှိပါတယ်မကိုက်ဘူးပေါ့နော်ဆရာဒီဟာကပြည်လည်နိုင်တဲ့အနေအထားရှိပါသလားဆရာဘာတွေလုပ်ဖို့မြန်လိုပါသလဲ
ကျွန်တော်ကတော့ဒီကုရားစာကြည့်ဒီနယ်မှာတော့နှစ်ပိုင်းရှိတာပေါ့နော်တချို့ဒီနယ်ကျတော့ကျွန်တော်ဒီဘဟုတင်ပို့တဲ့ဟာဆန်ဘဆိုတဲ့ဒီဘတင်ပို့ရတဲ့ဆက်ဆက်တာပေါ့နော်တချို့ဒီနယ်ကျတော့လည်းဒီဘမဟုတ်ပဲဒီရင်းစိတ်ကွက်ဟာမျိုးတော့ရှိတာပေါ့လက်ရှိကတော့ကျွန်တော်ဒီဆန်နဲ့မှာလည်းဒီဘကိုတင်ပို့တဲ့ဆန်ကတော့ကျွန်တော်လည်းဒီဘကိုပို့တာဒီအမတအစိုးရဆန်ကိုအဓိကပို့တာပေါ့နော်ကျွန်တော်က95မိုင်အမတတို့ဒီကဘွေးရုံတော့အဓိကပေါ်တာပါအဲ့ဒီလက်ရှိအနေထားတော့ကျွန်တော်မြင်လာတော့ဒီကင်မရာဆန်လို့ကတော့ဒီသွင်းဈေးနဲ့ဒီဝါဈေးနဲ့ကတော့ဒီဒီဝါပေါက်ဈေးတိုင်းတော့လက်ရှိနေတာတော့ဖြစ်နေနေတာတော့ရှိပါတယ်ဒီခါလက်ရှိကားရဲပေါ့နော်ဒီနေ့ရန်လေးသူရဲ့မျိုးဆိုရင်ကျွန်တော်ကဒီပြည်ထဲမှာရှိနေတဲ့ဆန်လေးတော့မှာဒီဝါဆန်လေးနဲ့ဆန်နဲ့ငယ်မြင့်နေတဲ့ဘိုင်းတော့ရှိနေရပါတော့အဲ့တော့ဒါတော့ခုကတော့ကြောင်းလဲတာပါပဲရင်လို့တော့မဟုတ်တော့ပါအခုတော့ရှိရတယ်ကျွန်တော်တို့အနေနဲ့ပြောရရှိတာကဘာလဲဆိုရင်ခုနကပြောတဲ့၄ဒီနောင်းမျိုးစမျိုးမှာဗာပြဿနာရှိတယ်ဆိုရင်ကျွန်တော်တို့ကအခုဒီဆံမတဲ့ကျောင်းကတမန်လိုက်တဲ့ဟာတွေကျွန်တော်တို့ကပြန်လေ့လာမှာဆိုရင်သူကဒီစူတိုင်းကကိုကျွန်တော်အနည်းဆုံး14ကျန်ရအောင်ရှိရမယ်ဟာယူပါတာပေါ့နော်အဲ့တော့ပါတဲ့ဟာပြည့်တဲ့ကြောင့်မို့ကျွန်တော်တို့ကလည်းကျွန်တော်တို့ဒီနေရာဆက်ပြီးပြည့်နေမှာကျွန်တော်တို့ဒီမှာမရှိတာ6ခန်းနဲ့ကြွားရတော့အခု6ခန်းဆက်ရတော့မရှိဘူးပေါ့နော်မရှိတဲ့ဟာကျတော့ကျွန်တော်ကကျွန်တော်ရသွားရောင်းနေဆက်ပိုင်းနေရောင်းတဲ့အချိန်မှာသူကစူတဲ့တွေတိတ်များနေခါကျသူကတင်းပူပြီးစောင်းဝယ်တာပေါ့စောင်းဝယ်တဲ့ခါကျတော့ခုနကကျွန်တော်တို့သတ်မှတ်တာတော့46ပေါင်ပဲအမေတကယ်လည်းဝယ်ခါပေါင်50 55ပေါင်ဖြစ်တယ်ပေါ့နော်ဒါခုနကသူစနေရဲ့အချိန်မှာလည်းပါတာပေါ့နော်အဲကျွန်တော်တို့အနေနဲ့ဒါလိုအပ်ချက်အနေနဲ့ကြည့်မယ်ဆိုရင်တော့အဓိကလိုအပ်နေတာတော့ခုနအချောက်ခံဆက်လို့ဟာမျိုးပေါ့နော်ဒါကတော့ဒီလက်သမားတို့ချင်းမဝင်နိုင်ဘူးဆိုလည်းဒါနိုင်တော့အစိုးရအနေပြီးတော့မှကအခုလည်းပြောနေတူစတန်လုံးတွေပါဒါတွေနဲ့ချိတ်ဆက်ပြီးသွားဖို့လိုတယ်နောက်တစ်ခုကတော့ကျွန်တော်တို့ကဧည့်သည်ညီတို့ညီမညာနဲ့ပတ်သက်ရင်လည်းဒါဆိုးရွားရောကျွန်တော်နိုင်ငံအဖွဲ့အစည်းရောကျွန်တော်တို့ရဲ့ဒီဆံမတိကြီးလိုဟာရရတဲ့ပူပေါင်းမျိုးကဘူညီပေးမယ်ဆိုရင်တော့ဒီလက်သမားရဲ့အနေနဲ့ကဒီခုနကဒီအလေးလေးနောက်မှာဝိတ်ဒီအလေးကြီးပြဿနာတွေထိုက်ရောက်တော့ကျွန်တော်တို့ဖြေရှင်းပေးနိုင်မယ်လို့မြင်ပါတယ်နောက်တစ်ချက်တော့ကျွန်တော်တို့ဒီမှာအဓိကဖြစ်နေတာတော့အဆင့်အများနေပါတော့ transition နေဘယ်လိုများလဲဆိုရင်ဒီသမားလေးတခါကြီးသူကပွဲစားခံတယ်ပွဲစားနေဆက်ပိုင်နေတခါတစ်ဆင့်ပွဲစားတစ်ဆင့်ကျွန်တော်တို့ကဒီဘင်းအောင်လို့ခုနဝရန်နန်းပုံစံတန်းတော့လာတယ်အဲမှာလည်းပွဲစားတွေခံတယ်တစ်ဆင့်ပွဲနောက်တခါဒီလူကဆက်ပိုင်အထောက်ဝယ်နေပြီးဒီစပူတာသွားတယ်ဒီဘိုင်ယာသွားတယ်ဘိုင်ယာဆိုလည်းကျွန်တော်တို့ကဒီလည်းအံ့ယူတာမဟုတ်ဘူးကျွန်တော်တစ်ဆင့်ပွဲစားကုမ္ပဏီရောစင်ကူကဒီအခြေခံတဲ့ကုမ္ပဏီရောဘဝကြီးမှာရုံးခွင့်တာဒီလိုခံတယ်တော်ပါဆိုရင်ကျွန်တော်တို့တိုင်းကအဆင့်ကြီးများနေရပါဘူးနော်ဒီအဆင့်ကြီးများနေရတဲ့အကြောင်းကိုအဲ့အဆင့်တိုင်းအဆင့်တိုင်းမှာကျွန်တော်ကကျိုးတွေကျိုးမြက်တွေပါနိုင်တယ်နောက်တစ်ခုကဒီလူသမားတင်ကြတာနေကျွန်တော်ကဒီဈေးကမနေဘူးကားကားလူသမားတင်ချတာပါနော်အဲ့ဟာ chain တစ်ခုတော့ကျွန်တော်ကပြောင်းလဲနိုင်မှာခုနလက်သမားတွေပြောနေတယ်သူတို့လိုအပ်တဲ့ဟိုတင်းတင်းများတဲ့ဈေးတို့သူတို့ကဈေးပူဇော်တာနိုင်နေနေတာရှိတာပါနော်အဲကျွန်တော်ကခုနကပြောတဲ့ fine gate price ပေါ့နော်။ဒါကဒေသမားရရတဲ့ဈေးနှုန်းနဲ့တကယ်နောက်ဆုံးအဲ့ဒီမှာ price ကြားမှာအဆင့်ကြီးများတဲ့ကြောင့်အဲ့ဒီအဆင့်ကြီးလိုက်ပါကျွန်တော်တို့အနေနဲ့ဒါဒီဈေးကြီးများနေလို့ကျွန်တော်မြင်ပါတယ်။နောက်တစ်ခုကဒုတိယချက်အနေနဲ့ဆွေးနွေးနေတာကတော့တရီကုဆောင်ကပေါ့နော်။ဒါတော့တန်းဒီမှာတရီကုဆောင်ကဟိုရှေ့တော်အရှာမှာတော့အများဆုံးကြီးပါရှိနေ။ဟောပြီးပါမှုရဲ့ဒီဆန်ဆိုတဲ့ဆန်တန်မှုရဲ့အနည်းဆုံး25-30%ကတော့ဒီ logistics တို့ခေါ်တဲ့ဒီဘူးဆောင်ဒူလောင်ကမှာကျွန်တော်ကုန်ရစီဖြစ်နေ။အဲတော့ဒါတွေကိုကျွန်တော်တို့ရှော့ချနိုင်မယ်ဆိုရင်တော့ဒါလည်းအမားရဲ့အနေနဲ့လည်းထိုင်နေတဲ့ဈေးပူရလာနိုင်တဲ့အနေအထားတော့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါ။အခုဟိုပါဝင်ဆွေးနွေးမယ်ကျွန်မတို့သောရရှင်ကိုခင်မောင်လွင်ကိုကျွန်မဖိတ်ခေါ်ချင်ပါတယ်ရှင်။ကိုခင်မောင်လွင်လူရင်းတူရှင်ဝင်ရောက်ဆွေးနွေးပါရှင်။ကိုခင်မောင်လွင်ကြားပါလားရှင
်။အဆုံးသက်တာလည်းရှိပါမယ်။တန်တန်မားများကြီးဘွားလုံးလုံးကြီးဒီရက်တွေကအထောက်အကူကြီးနိုင်ပါတယ်။တန်လေမာယာကြီးဒီကဒေါ်ချွန်ညာကတော့အပတ်ဒီခိုင်းနွားအပြင်ကရှားပွားနေခြင်း၊နံပါတ်နေစက်သုံးရင်ရှားပွားနေခြင်း၊နံပါတ်၃အမဆက်တွေမကောင်းခြင်း၊နံပါတ်၄အလုပ်သမားရှားပွားနေခြင်း၊နံပါတ်၅ဆိုင်ပြိုးရရင်ကိုယ်ရစီရအလုပ်ကြီးနေနေခြင်း၊နံပါတ်၆ကတော့ပြည်ညာရောရဲ့ပြည်ညာဆက်ခြင်းတွေဒီအောင်းကြီးမှာအလုပ်ကြီးချခြင်းနေခြင်း၊နံပါတ်9ကတော့
ီညာဖက်ကျင်ရင်ဒီညာရဲ့အကြီးတွေအရင်ညာနေနေဒီလိုကြောင့်ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ဥက္ကမောင်လင်ကျေးဇူးအထူးတင်ပါတယ်ရှင်ကျမနောက်ထပ်ဥက္ကမောင်လင်ဟိုဆွေးနွေးထားတာတွေကိုကျမပြီးတော့မှပဲဟိုဥဆောင်ဆွေးနွေးပေးသူတွေကိုပြန်ပြီးတော့ဟိုပေးပါမယ်ရှင်အခုတော့ကျမကိုနေဦးလင်းကိုတက်ဆက်ထဲမှာပဲဝင်ရောက်ဆွေးနွေးစီခြင်းပါတယ်ရှင်ကိုနေဦးလင်းဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ဗျာတိရချက်ကတော့ဈေးနှုန်းကအစိုးရသတ်မှတ်ပေးတာအကြမ်းရင်းသတ်မှတ်တာပဲစီစီပါပဲဖြစ်ဖြစ် market ရဲ့သဘောအရ interrupt လုပ်တာပဲဗျာအဲ့ဒါဆိုရင်တော့မမှန်ဘူးလို့ပဲကျွန်တော်ကပြောမှာဗျတကယ်တော့ကမာပြီမှာခုနကကျွန်တော်ပြောတာတွေကျွန်တော်လည်းလယ်သမားသားမိပါနော်ငငယ်ရဟိုရှင်းပြောလယ်လောက်လာခဲ့တဲ့လူပါပဲအဲ့တော့ကျွန်တော်ပြောချင်တာဟိုကျွမ်းကျင်တဲ့လူတွေပညာရှင်တွေဆိုတဲ့လူတွေကတကယ် ground ရဲ့အဖြစ်အပျက်တွေကိုသိချာနားမလည်ဘူးလို့ပဲနံပါတ်1ကျွန်တော်ပြောချင်တယ်ပေါ့နော်နေ့ချက်ကတော့ကျွန်တော်ဗာပြောချင်လဲဆိုတော့ production တစ်ခုကို market ထဲရောက်ဖို့ဆိုတာမှာဈာထဲမှာ transaction တွေများနေလို့ရှိရင်လိုတဲ့နေရာကိုဟိုလိုတဲ့အကျိုးမြတ်တာတကယ်ရင်းနှီးထုတ်လို့ရတယ်ဆိုတာမရနိုင်ဒါတည်ကြတဲ့အတွက်ပဲအဲ့တော့ဗမာပြည်မှာပြောင်းလဲသင်ရတဲ့ကိစ္စတွေကနံပါတ်1ကတော့ရှင်းပြောလို့ရှိရင်ပေါ့ဗျာ test ပေါ့ကျွန်တော်တရုတ်ပြည်ကနေပြီးတော့ကျွန်တော်ပြောပြမယ်တရုတ်ပြည်တိုးတက်တာဘယ်လိုလုပ်သွားလဲဆိုတာကိုကျွန်တော်အကြမ်းကြီးပြောပြမယ် WTO ဝင်သွားပြီးတဲ့နောက်မှာခင်ဗျားမီးကျစ်ပဲထုတ်မီးကျစ်ကိုနော်ကွန်တိန်နာတစ်လုံးထုတ်ကိုတိန်နာ export ထုတ်နိုင်ရင် तू ကပေါ့စုသဘောမျိုး तू ကအကုန်လုံးပံ့ပိုးပေးတယ်ဆိုလိုတဲ့သဘော export ကိုပံ့ပိုးပေးအဲ့တော့သူတို့ကနိုင်ငံသားကိုပို့ဖို့ကြီးပဲအကုန်လုံးတယ်လုံးတဲ့အခါကျတော့အတိုင်းကြီးဟာရှင်းပြောရင်ပတ်စံကြီးရှိမိသွားတယ်ပေါ့အလုပ်တွေလုပ်တယ်ပတ်စံကြီးရတယ်အဲ့တော့ကျွန်တော်တို့အတိုင်းကြီးမှာက test ကိုအများကြီးတင်လိုက်တော့နိုင်ငံသားကိုရောက်ဖို့ဆိုတာလည်းမလွယ်ဘူးကျွန်တော်စင်ကာပူမှာနေတယ်နော်1998ခုနှစ်မှာနော် crisis ဖြစ်တယ် crisis ဖြစ်တော့ဒီမလေးရှားကဘာလုပ်လဲဆိုတဲ့အခါ eco base ပေါ့နော်ဒီ agriculture base eco ကိုပြောင်းလိုက်ရတယ်ဘာလို့ဆိုတော့ industry တို့ဟိုစိတ်မချလို့ပေါ့နော် market ရဲ့သဘောအရအဲ့တော့စင်ကာပူမှာကြားတဲ့အခါကျတော့29ကျပ်က29ကျပ်ပဲ10 kg 29ကျပ်ဆိုလည်းမပြောင်းဘူးဆိုလည်းသဘောဝယ်လက်ကမပြောင်းဘူးဟိုတွင်းလက်ကပဲပြောင်းတယ်တွင်းလက်ကလည်းသူယိုရင်းကအရှင်းပြောရင်မလေးရှားမှာရောဟိုစင်ကာပူမှာရောသူတို့ပဲယူထားတယ်market က BNN ဆန်ဆိုတော့မရောက်သေးပါဘူ
း
ကျွန်တော်ပြောနေတာကျွန်တော်တို့တိုင်းပြည်ကလူတွေဖွံ့ဖြိုးတိုးတက်ဖို့ဆိုတာနံပါတ်1ကအလုံးလုံးတဲ့လူတွေများလာဖို့ test ကို short ပေးရအိတ်ဖို့ကိုများများထွက်ပေးရနောက်တစ်ခုကဟိုလောက်ရမဲ့စနစ်ကလွယ်လွယ်လေးပါဒီနေ့ဆိုရင်ကျွန်တော်လွန်ခဲ့တဲ့တစ်ပတ်ကဆိုလို့ရှိရင် internet ထဲကနေပစ္စည်းတစ်ခုကိုဝယ်လိုက်တယ်ကျွန်တော်တစ်ပတ်အတွင်းဆိုရောက်တယ်ဒီနေ့လူတိုင်းမှာ internet ပမာဏကဖုံးတုံးနိုင်တယ်ဘာကြောင့်ဒီ trade လုပ်ဖို့အတွက်ဟုတ်လားကိုလိုင်းစင်းလျှောက်ပါအောင်ဒီလိုင်းစင်းလျှောက်ပါအောင်ဘာဖြစ်လို့တိုင်းပြည်ကို block လုပ်နေတာလဲ
ဟုတ်ကဲ့ပါကိုနေဦးလင်း
တိုင်းပြည်ကအားဆုံးမှုကိုဥတည်တယ်လို့ပဲထင်တယ်အမေတို့ရဲ့သူချင်းမင်းခင်ဗျားတို့ဘလောက်ပဲပညာတတ်တာဘလောက်ပဲတော်တော်နော်ဒီတသနာတွေကတစ်ခုပြီးတစ်ခုမပြီးနိုင်ဘူးလို့ပဲကျွန်တော်ပြောပြ
ဟုတ်ကဲ့ပါကိုနေဦးလင်းပြောတဲ့အထက်မှာကျွန်မနှစ်ခုပေါ့နော်ထုံထုံပြောရရင်တော့ဒါပို့ကုန်ကိုချက်ဖို့ပိုးကုံဈေးကွက်ဆိုတာမှာအစိုးရဘက်ကဘလော့ခ်လုပ်ထားတဲ့အနေအထားမျိုးတွေများရှိပါသလားဒီပိုးကုံဈေးကွက်ပေါ့နော်ဆရာဒေါက်တာဆိုးထွန်းဆရာဆွေးနွေးပေးပါရှင်ပိုးကုံဈေးကွက်မှာမြန်မာထုတ်ကုန်တွေကတေချာမှုရှိပါသလားဘလို့အခက်ခဲတွေရှိပါသလဲဆရာ
အဲလက်ရှိကတော့ဒါဘလော့ခ်လုပ်ထားတာတော့မရှိပါဘူးကျွန်တော်ပိုးကုံမှာတော့လက်ရှိနေထားမှာတော့ဒါဟိုစံတော်ကြီးလေဒါနှစ်ပေါင်း60အထိမှာအများဆုံးပေါ့နော်တန်ချိန်3တန်းမှ4တန်းလောက်ရှိကျွန်တော်ရဲ့ export ဆိုရင်အမေရိကန်နိုင်ငံကိုကြုံတော့ပါပြီပေါ့နော်အမေရိကန်နိုင်ငံ3တန်းကျော်ကျွန်တော်က3တန်းမှ4တန်းဆိုတော့ကျွန်တော်အနေနဲ့ပြောရင်တော့ဒါပို့ကုန်ပိုင်းမှာတော့ဟိုတီးကြတော့ပိတ်ဆို့ရတာမရှိဘူးပေါ့နော်ဟိုခုနကပြောလို့တော့ကျွန်တော်တို့ဟိုမတွေ့ရပါဘူးဒါတော့နောက်တစ်ခါကျွန်တော်ကဒါလက်ရှိမှာလည်းကျွန်တော်လွတ်လပ်စွာပို့ကုန်ပြီးတာတော့ကြောင့်မလို့အဲဒီတော့တော့အစိုးရကကုန်တယ်တရားဆိုပြီးမှဒီနေရာတစ်ခုဒီအဓိကကင်တွေအစိုးရကထိလုပ်ထားတယ်နောက်ပိုင်းတော့ကျွန်တော်ကအခုကကနာဘယ်တရားရဟန်းလုံးဆောင်ရနေရတော့မှာဒီပုဂ္ဂိုလ်မိုင်းတော့တရားထိန်းထုတ်တဲ့အားတော့ကျွန်တော်အနေနဲ့မတွေ့ရပါဘူ
းဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ဒီလေသမားတွေရဲ့အခြေခံလိုအပ်ချက်တွေလို့ဒါအထက်ကြကြတွင်းကြကြဟိုတိထားတာမဟုတ်ဘူးလို့လည်းဒါကိုနေဦးလင်းဆွေးနွေးသွားတဲ့အထက်မှာလည်းပါပါတယ်နောက်တစ်ခုကလေသမားတွေအနေနဲ့ခုနကိုခင်မောင်လင်းဆွေးနွေးသွားတဲ့အထက်မှာလည်းသူတို့မှလည်းလိုအပ်ချက်တွေရှိပါတယ်အဓိကခိုင်းနွားတို့နောက်ခါလေလုတ်သားတို့နောက်ခါငွေရင်းငွေနီမရှိတဲ့ပြဿနာတွေလည်းရှိပါတယ်လေသမားတွေရဲ့အဓိကကတော့သူတို့ကဟိုစဘာပဲဖြစ်ဖြစ်ဘာပဲတီးနှံကမထွက်ခင်မှာကြိုးရောင်းရတဲ့အနေအထားရှိပါတယ်သူတို့ရဲ့လုပ်ငန်းစရိတ်တွေဆိုတော့
ဒီအပိုင်းမှာဆရာဦးခင်မောင်ညိုဒီအပိုင်းမှာအစိုးရဘက်ကလယ်သမားတွေကိုဟိုကူညီပေးနိုင်တဲ့အနေအထားများရှိပါသလားရှင်လယ်သမားတွေရဲ့အခြေခံလိုအပ်ချက်တွေပေါ့နော်သူတို့မှာဟိုလုတ်သားဆအရင်းနှီးရဆအကုန်လုံးကဟိုမလဲပတ်နိုင်ဘူးဆိုတဲ့အခြေအနေမျိုးမှာအစိုးရဘက်ကကြားဝင်ပေးဖို့များလိုအပ်ပါသလားလုတ်နိုင်စွမ်းရောရှိပါသလားဆရာ
အဲ့လေခုပေါ်ပြောဟိုသွားသွားဒီတင်ကူမနေဘူးလေဆိုတော့အဲဆရာပြောလို့ပေါ့အဲဒီကွဲမို့လို့အစိုးရကမပါဘူးဆိုတော့လေမဟုတ်ပါဘူးအခုဟာကတော့ဟိုအဖွဲ့အစည်းတစ်ခုပေါ့နော်ဟိုဆန်စပါးတင်ကျပ်ကနေပြီးဒီတက်မှတ်လိုက်တဲ့လုံမှာဒါအစိုးရကတက်မှတ်တာမဟုတ်ဘူးအဲစိတ်ကောင်းမှုရအများကြီးတိုက်ပြီးနေတယ်ပြောအစိုးရအဲ့ဆရာပြောပါတယ်ထင်ပါလဲပါဒီမှာပြဿနာတွေကအများကြီးပဲဥပမာတစ်ခုပေါ့နော်ဟိုကျွေးနွားပေါ့ဟိုကျွေးနွားကအခုရှင်အရှင်ကိုနိုင်ငံများပို့လို့ရတယ်နိုင်ငံများပို့လို့တစ်ခုရှိတာကအဲ့ဒီအရှင်ကြီးအကုန်ပို့နိုင်လို့ရှင်ဒီမှာဘာနဲ့တွားပြီးထုံချရကြမှာလဲအဲ့ဒီလိုပြဿနာရှိအခုတော့ဒီမှာနောက်လုံသမားလည်းအလုံသမားလည်းအပြင်ထွက်ပြီးလုံလုံကြတာများတယ်ညာတော့အခုမကောင်းတဲ့နေရာကောင်းတာဖြစ်လာတဲ့ဟာကတော့အဲဆက်ဒီပို့ပြီးပေါ့နော်ဒီဆက်ကြီးမှာပို့ပြီးတုံးလာကြတော့ဒါကတော့သူ့ဟာလည်းသူညှိသွားကြတာပေါ့ဗျာဒါဟိုအစိုးရကတော့ဆက်မှုတွေကဆက်မှုတွေနဲ့ကြိုးကြတာကြားပြီးဒီကျွန်ုပ်တွေလေးကအဲ့ဒီကလုံးတွေကြားနေတာပဲတုံးတော်လေးလေသမားလေသမားနဲ့တကယ်ရေးခွဲချင်နေတာတကယ်ဆက်မှုဟိုပေါ့နော်မတုံးလို့မဖြစ်ဘူးဆိုတဲ့ခါကျတော့မတုံးတဲ့အဆင်ကြီးရောက်သွားတယ်အစိုးရကတော့သူ့မှာလှုပ်ရှားရရအများကြီးပဲနောက်ပြီးလုံနေတာခံနေနေပဲရှိသေးတယ်အဲ့တော့တော့ဒီစနစ်အရာပြောရရင်လည်းအခုတော့အဲ့ဒါဆိုတော့လို့ပြောလို့ပြောလို့ဒီပုဂ္ဂလိကကဥဆောင်ဖို့ပေါ့ဥဆောင်ရင်တော့မှအဲသူကအဲရှေ့ရေးရမယ်ဆိုတော့ဘောပေါ့ဒီအဲ့တဘောမျိုးဖြစ်နေကြတော့အစိုးရကတော့ဒုက္ခရကြီးအများကြီးပဲကျွန်တော်ကဘယ်နေရာပြီးပဲအဲ့ဒီဟောက်ပဲဆွေးနေမယ်နောက်တစ်ခုကဟိုဆိုရှယ်လစ်ကမဟုတ်တော့ဘူးကျွန်တော်ကအဲ့ဒီအတွေးခေါ်လဲရှိတယ်ဟိုဒီတစ်ခုဆိုလို့ရှိရင်အစိုးရလုပ်ပေးရမယ့်အပိုင်းပါပေါ့နော်အဲ့တော့အစိုးရကလုတ်ပြီးနေတာရှိတယ်ဥမာပြင်းစီမင်းစီကံနဲ့မြောင်းများဝယ်ကြဖို့တို့နော်အဲဒီမမနဲ့ရဖို့တို့လားမစိတ်မချတဲ့ဆေးဝါးတွေသဘူတက်စီတွေအဲဒါလေးတွေမတုံးဘူးလို့ဆိုအစားတစ်ချက်မ
ှတလူ
ကြီးကတော့သူကစီမင်းစီကံတွေကခင်းနေတာရှိပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်ဒီလေယာကဏနဲ့ပတ်သက်ပြီးတော့ဆွေးနွေးရရင်တော့ဆွေးနွေးစရာဒီကတော့အများကြီးပါပဲဒါပေမဲ့ဒီကနေ့ဆွေးနွေးပွဲကတော့အချိန်ဖြည့်သွားပြီဖြစ်လို့ကျွန်မတို့ဒီမှာပဲရန်နာခွင့်ပြုပါရှင်ဥဆောင်ဆွေးနွေးပေးခဲ့တဲ့ဒေါက်တာဆိုးထွန်းစီးပွားရေးပညာရှင်ဆရာဦးခင်မောင်ညိုအပါအဝင်ပါဝင်ဆွေးနွေးခဲ့ကြသူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
မတင်ကြီးတိုက်စီစဉ်တင်ဆက်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကြာတာပရိနိညထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါဦးမရှင
်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကိုဒီကနေ့ပဲယာရုကနေဖယ်ရှားလိုက်ပြီးတော့သူ့နေရာမှာအမေရိကန်ဘုထောက်လန်းရေးအေဂျင်စီ CIA ကြီးခဲ Mike Pompeo ကိုအစားထိုးခန့်အပ်လိုက်ပါတယ်။ဝန်ကြီး Tillerson နေရာမှာတာဝန်ယူမဲ့ CIA ညွန်ကြားရေးမှူးနေရာမှာတော့ပထမဆုံးအမျိုးသမီး CIA အကြီးအကဲဖြစ်တဲ့ Gina Haspel ကိုစားထိုးလိုက်ပါတယ်။ဝန်ကြီးတီလာဆန်ကိုအခုချိန်မှာယာရုကနေဖယ်ရှားလိုက်တာဟာသမ္မတထရမ်ပ်အနေနဲ့လာမယ့်မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမှုတွေနဲ့လက်ရှိသွားနေတဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေမတိုင်ခင်မှာလူသစ်တွေနဲ့အစားထိုးလှုပ်ဆောင်သွားကြတာကြောင့်ဖြစ်တယ်လို့အင်မီရောအကြီးတန်းတာဝန်ရှိသူတူကဒီကနေ့မှပြောကြားလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ဟာအာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကိုကြိုတင်ချဉ်းကျခြင်းမရှိဘဲနဲ့ဒီကနေ့မှတွားရောက်ခဲ့ပြီးတော့ဒါဟာအာဖဂန်သမ္မတအက်စရက်ဂါနီကတာလီဘန်တွေနဲ့ညီညွတ်ဆွေးနွေးဖို့ကမ်းလှမ်းခဲ့ခြင်းကစပြီးတော့အမေရိကန်သမ္မတထရမ့်အစိုးရအဖွဲ့တောင်းဝန်ရှိသူတဦးအနေနဲ့ပထမဆုံးအကြိမ်တွားရောက်ခဲ့တာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်ကပဋိပက္ခတွေတွင်နိုင်ငံကအဆင့်ရာဇဝမှုမြောက်တဲ့လုပ်ရက်တွေကိုကျူးလွန်ခဲ့ကြောင်းကုလသမဂ္ဂထိပ်တန်းအရာရှိတယောက်ကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်မှာတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုအာရမပြုကျင့်မှုခွဲခြားဆက်ဆံမှုစတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ပြီးရှင်းလင်းဖယ်ရှားဖို့ကြိုးပမ်းခဲ့တဲ့သတင်းချက်လက်တွေရရှိခဲ့ကြောင်းလူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးကုလသမဂ္ဂအထူးကိုယ်စားလှယ်အတမာတန်ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့ပါတယ်ခင်ဗျာ
။အင်္ဂါနေ့ညနောက်ဆုံးရထားတဲ့သတင်းချင်းချုပ်ကို ကိုရနိုင်ပြောပြပေးသွားတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရပြုကကိုအောင်အောင်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ Peter Henley ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ် Internet စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ဗီအိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington.